Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရက်2019ခုနှစ်ဇူလိုင်လ19ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 30နဲ့50နဲ့လိုင်းလက်မီတာ190တို့ကနေနှာစင်နိုင်သလို VOA ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ဂျာမနီနိုင်ငံက G20 ညီလာခံအတွင်းရုရှားသမ္မတနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နောက်ထပ်တစ်ချိန်တွေ့ခဲ့တဲ့အကြောင်းသမ္မတအင်ဂျီရောကအင်္ဂါနေ့နောက်ပိုင်းမှာပဲအတည်ပြုပြောဆိုလိုက်ပါတယ်။ချန်ဖက်ဝါရနဲ့ဆက်နွယ်တဲ့ဆွဆွဲချင်းနဲ့ဂျာမနီနိုင်ငံသားတယောက်ကိုတူရကီနိုင်ငံကဖမ်းဆီးထားတဲ့ပေါ်ဂျာမနီနိုင်ငံကအပြင်းထန်ဝေဖန်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တငီထိုင်းနဲ့သူကြီးညာပေးမှာပါ။
အခုညပိုင်းသတင်းလွှာတွေထဲမှာတော့အာဇာနီနေ့အထိမ်းအမှတ်ဖြစ်ပထမဆုံးဖွင့်လှစ်ပေးခဲ့တဲ့အာဇာနီခေါင်းဆောင်ကြီးတွေလှုပ်ကြံခံရခဲ့ရာအတွင်းဝင်ရုံးကအစည်းအဝေးခန်းမကိုလာရောက်သူတွေနဲ့စီကားခဲ့ပါတယ်
တကယ်ဟိုလေတမိုင်းဝင်နဲ့ပစ္စည်းတွေဆိုတော့လေတကယ်အပြင်မှာလည်းဘယ်မှမမြင်ဘူးဒီမှာပဲပထမအောင်ဆုံးမြင်မှုတွေအတွက်အစိတ်ထဲမှာတကယ်ဟိုဝမ်းနဲ့အမ
ိလာရောက်လေလာသူတူရဲ့အမှတ်ချက်စကားနဲ့အတူပြာခံတာဝန်ရှိသူတွေအာဇာနီခေါင်းဆောင်ကြီးတွေရဲ့တာသမီတွေမျှော်လင့်ချက်တွေအကြောင်းကိုလည်းနားဆင်ကြရမှာပါထိုင်းနိုင်ငံမဲဆောက်မြို့ကရွှေပြောင်းမြမစာတင်ကျောင်းတချို့မှာလည်းအာဇာနီနေ့အခမ်းအနားတွေနဲ့အထိမ်းအမှတ်လှုပ်ရှားမှုတွေကိုကျင်းပနေကြပါတယ်တီဘော့အချင်းထောင်မှာထိမ့်သိမ့်ခံနေရစဲမြန်မာသတင်းထောက်3ဦးကိုချက်ချင်းပြန်လွှတ်ပေးဖို့လူခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ကအစိုးရပေါ်မှာတောင်းဆိုချက်စတဲ့သတင်းလွှာတွေသတင်းဆောင်ပါတွေကိုနားဆင်ကြရမှာပါအခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ဂီထိုက်တို့ကကြေညာပါမယ်ရှင
်ဂျာမနီနိုင်ငံမှာဒီလာဇန်းတို့ကကျင်းပခဲ့တဲ့ကမ္ဘာစီးပွားရေးထိပ်သီးနိုင်ငံပေါင်း20 G20 အစည်းအဝေးတွေအတွင်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နောက်တစ်ချိန်ထပ်မံတွေ့ဆုံခဲ့ကြောင်းသမ္မတအင်ဂျီရောကအင်္ဂါနေ့နောက်ပိုင်းမှာပဲအတည်ပြုပြောဆိုလိုက်ပါတယ်တွေ့ဆုံမှုနဲ့ပတ်သက်လို့အစိုးရကတော့ထုတ်ဖော်ပြောဆိုတာမျိုးမရှိပါဘူး။ဇူလိုင်လ9ရက်နေ့ကဂျာမနီနိုင်ငံဟမ်ဘတ်မြို့မှာနှစ်နာရီကြာပထမဆုံးအချိန်မျက်နှာချင်းဆိုင်တွေ့ဆုံမှုမှာတော့သတင်းမီဒီယာတွေကအကြေတဝင်းဖော်ပြခဲ့ကြပါတယ်။အဲဒီနေ့ညနေပိုင်းမှာပဲ G20 ဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေနဲ့ဇနီးတွေတက်ရောက်တဲ့ညစာစာပွဲအခမ်းအနားမှာနောက်တစ်ချိန်တွေ့ဆုံခဲ့တဲ့သတင်းတွေကတော့အခုနောက်ပိုင်းကျမှထွက်ပေါ်လာတာဖြစ်ပါတယ်။သမ္မတထရန့်ကတော့သတင်းမီဒီယာတွေကိုဝေဖန်တိုက်ခတ်ရမှာတုံ့နှုံးလို့ရှိတဲ့အတိုင်းသတင်းအထူးရောင်းတွေဖော်ပြနေတဲ့သတင်းဌာနတွေကရုရှားသမ္မတပူတင်ရဲ့ညစာစာဝင်မှာလျှို့ဝှက်တွေးဆခဲ့တဲ့အကြောင်းပြောဆိုနေတာတွေကစိတ်ပျက်စရာဖြစ်ရတဲ့အကြောင်း Twitter လူမှုကွန်ရက်ကနေတုံ့ပြန်ခဲ့တာပါတွေးဆမှုအတွင်းဘာတွေဆွေးနွေးခဲ့တယ်လဲဆိုတာကိုတော့ပြောဆိုတာမျိုးမရှိပါဘူးဥရောပကအတိုင်ပင်ခံလုပ်ငန်းတစ်ခုဖြစ်တဲ့ Eurasia Group ရဲ့ဥက္ကဋ္ဌ Iran Brahman ကတော့တွေးဆမှုဟာတနအီလောက်ကြာမြင့်ကြောင်းပြောဆိုထားပါတယ်သမ္မတအင်ဂျီရောကတော့ American နဲ့ Russia သမ္မတတို့ကြားဒုတိယကြိမ်တွေးဆမှုမရှိခဲ့ကြောင်းနဲ့ညစာစာဝင်ပြီးဆုံးချိန်မှာခေတ္တခဏစကားပြောတာမျိုးသာရှိခဲ့ကြောင်းလည်းပြောဆိုထားပါတယ်
ဩဘားမားကဲလို့ခေါ်တဲ့သမ္မတဘရက်ကိုဘားမားရဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုအစားထိုးမဲ့ဥပဒေချမ်းအပေါ်လုံလောက်လွယ်ထောက်ခံမှုမရတာအတွက် Republican လူများစုခေါင်းဆောင် Mitch McConnell ကတောင်းပန်ပါတယ်။ဩဘားမားကဲကိုဖျက်သိမ်းနိုင်ရေး Republican တွေဘက်ကမပြီးဆုံးသေးဘူးလို့လည်း Mitch McConnell ကမနေ့အင်္ဂါနေ့မှာပြောပါတယ်။ကျန်းမာရေးစောင့်ရှောက်မှုဥပဒေပြုပြင်ပြောင်းလဲရေးအတွက် Democrat တွေဘက်ကမကူညီခဲ့တဲ့အပေါ်မှာလည်းအထက်လွှတ်တော်လူများစုခေါင်းဆောင်ကအပြစ်တင်ပါတယ်။Republican တွေဘက်ကကျန်းမာရေးစောင့်ရှောက်မှုဥပဒေချမ်းကိုဘယ်သူမှမပါဘဲသူတို့ဖာတာတကပိတ်ရေးဆွဲခဲ့ကြတာပါလက်ရှိကျန်းမာရေးစောင့်ရှောက်မှုဥပဒေအောက်မှာအာမခံကြီးမြင့်တက်လာတာနောက်ပြည်내အများအပြားရဲ့ကျန်းမာရေးအစီအစဉ်ထဲမှာပါဝင်ကြတဲ့အာမခံကုမ္ပဏီတွေရော့ချလာတာတွေအပါအဝင်လက်ရှိ Obama Care ရဲ့အားနည်းချက်တွေကိုပူပေါင်းဖြေရှင်းဖို့ Democrat တွေဘက်ကတောင်းဆိုခဲ့တာပါပါတီနဲ့စလုံးပူပေါင်းဆောင်ရွက်ဖို့အတွက်လမ်းဖွင့်ထားပြီးRepublican တွေဘက်ကဖျက်လျှောက်လာဖို့သာလိုပါတယ်လို့အထက်လွှတ်တော်လူနည်းစုခေါင်းဆောင် Chuck Schumer ကပြောပါတယ်။သမ္မတ Trump က Obama ကရဲ့မအောင်မြင်မှုတွေကိုလစ်လျူရှုထားဖို့ Republican တွေကိုတွန်းအားပေးပြောဆိုနေတဲ့တစ်ချိန်တည်းမှာပဲ Democrat တွေကတော့ဘလို့ပြင်ဆင်မလဲဆိုတာနဲ့ပတ်သက်ပြီးအထောက်အကူရဖို့ကန့်လန့်နေတာဖြစ်ပါတယ်ရှင်။
ကျန်းဖက်ဝါရနဲ့ဆက်နွယ်တဲ့ဆွဆွဲချင်းနဲ့ဂျာမနီနိုင်ငံသားတယောက်ကိုတူရကီနိုင်ငံကဖမ်းဆီးထားတဲ့ပေါ်ဂျာမနီနိုင်ငံကအပြင်းထန်ဝေဖန်လိုက်တယ်လို့အမြန်ဆုံးပြန်လွှတ်ပေးဖို့လဲတောင်းဆိုလိုက်ပါတယ်ဂျမန်ဆိုရရဲ့မချင်းနှံ့မှုကိုတူကီဆိုရအနေနဲ့ချက်ချင်းလငယ်တုံ့ပြန်မှုဂျမနီနိုင်ငံသားပီတာစတော့ဒနာမှုနဲ့ပတ်သက်လို့ဂျမနီဆိုရရဲ့လူလားချက်တွေကိုလည်းရှင်းရှင်းလင်းလင်းသဘောပေါက်ဖို့ဂျမန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူမာတင်ရှော့ဖာကပြောဆိုလိုက်တာပါ ခုချိန်ဟာတန်တမာရေးအရတင်းနေမှုတွေဆက်ဆက်နေမဲ့အချိန်မဟုတ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဂျာမန်နိုင်ငံသားစတော်နာဖန်စီခံရမှုကိုဘလို့အကြောင်းမျိုးနဲ့မှလက်ခံနိုင်မှာမဟုတ်ကြောင်းဂျာမနီနိုင်ငံဆိုင်ရာတူရကီသံမတ်ကြီးကိုပြောကြားခဲ့တယ်လို့ဂျာမနီနိုင်ငံရဲ့ခန်းစားချက်ကိုလည်းတူရကီဆိုရကိုအတိပေးအကြောင်းကြားမှာဖြစ်တဲ့အကြောင်းတူရကီသံမတ်ကြီးနဲ့ဒီကနေ့တွေ့ဆုံပြီးမှပြောခွင့်ရသူကပြောဆိုသွားတာပါ။တူရကီနိုင်ငံကတော့အချမ်းဖက်ဝါဒီတွေကိုအားပေးကူညီမှုဆွဆွချက်နဲ့နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖော်တခုဖြစ်တဲ့ Amnesty International ရဲ့တူရကီနိုင်ငံဆိုင်ရာအကြီးအကဲပါဝင်လူ့ခွင့်ရေးလှုပ်ရှားသူ6ဦးကိုဒီလဆန်းမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။သူတို့အားလုံးကတော့တူရကီနိုင်ငံဘူယူကာရာကျွန်းပေါ်ကဟိုတယ်တစ်ခုမှာဒီလဇူလိုင်လ5ရက်နေ့က Digital လူညိုရေးဆိုင်ရာအလွတ်ရုံဆွေးနွေးပွဲကျင်းပနေစဉ်ဖမ်းဆီးခံခဲ့ရတာပါ။ Istanbul မြို့တရားရုံးကတော့ထိမ့်သိမ်းထားသူတွေကိုရုံးထုတ်မဲ့အချိန်ထိဆက်လက်ဖမ်းဆီးထားဖို့လည်းမနေ့တုန်းကပဲဆုံးဖြတ်ချက်ချထားပါတယ်။
ပရင်တမီဆိုင်ဒုံးလက်နဲ့အစည်းအဝေးတွေကိုအားပေးကူညီသူတွေအဖြစ်အီရန်နိုင်ငံကလူပုဂ္ဂိုလ်နဲ့အဖွဲ့အစည်း18ခုကိုအမေရိကန်ကပိတ်ဆို့တန်းခတ်အရေးယူလိုက်ပါတယ်။အရှေ့လယ်ပိုင်းဒေသမှာအီရန်နိုင်ငံရဲ့လုပ်ရက်တွေဟာဒေသတွင်းတည်ငြိမ်မှုလုံခြုံရေးနဲ့တရားဝါပြောမှုတွေကိုထိခိုက်စေကြောင်းလဲအမေရိကန်နိုင်ငံကြီးဝန်ကြီးဌာနကပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံကြီးဝန်ကြီးဌာနကတော့ပရင်တမီဆိုင်ဒုံးသုတေသနနဲ့တိဆောက်ဆန့်သက်မှုလုပ်ငန်းတွေမှာပါဝင်ခဲ့တဲ့အီရန်နိုင်ငံကတော်လန်ရေးပြည်ဆောင်တက်လို့ခေါ်တဲ့အထုတက်ဖွဲ့နဲ့ဆက်နွယ်တဲ့အုပ်စုနှစ်စုကိုအရေးယူတန်းခတ်ခဲ့တာဖြစ်ကြောင်းပြောပါတယ်။အီရန်နိုင်ငံကစစ်လက်နဲ့ဝယ်ယူမှုတွေကိုအားပေးကူညီသူလုပ်ငန်းအဖွဲ့အစည်း9ခုနဲ့လူပုဂ္ဂိုလ်5ဦးအီရန်နိုင်ငံမှာအခြေစိုက်ပြီးနိုင်ငံဖြတ်ကျော်ရာဇဝတ်မှုကျူးလွန်မှုတွေနဲ့ဆက်နွယ်သူလူ3ဦးကိုလည်းအမေရိကန်ဗန္ဓာရေးဝန်ကြီးဌာနကပိတ်ဆို့တန်းခတ်အရေးယူပါတယ်။ပိတ်ဆို့တန်းခတ်အရေးယူခံခဲ့ရတဲ့လူပုဂ္ဂိုလ်တွေအဖွဲ့အစည်းတွေအနေနဲ့အမေရိကန်မှာရှိတဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ခံရမှာဖြစ်ပြီးအမေရိကန်နိုင်ငံသားတွေအနေနဲ့လည်းအရေးယူခံရသူတွေနဲ့စီးပွားရေးလုပ်ငန်းတွေလုပ်ကင်ခွင့်ရှိမှာမဟုတ်ပါဘူး။နယူးယောက်ကုလသမဂ္ဂရုံးချုပ်မှာရောက်နေတဲ့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဇာရစ်ကတော့ပိတ်ဆို့တန်းခတ်မှုတွေဟာအမေရိကန်ရဲ့အကျင့်စရိုက်ဆိုးတစ်ခုဖြစ်လာနေပြီလို့ VOA နဲ့မေးမြန်းခန်းမှာပြောဆိုခဲ့ပါတယ်။အမေရိကန်ရဲ့တန်းခတ်မှုတွေကိုတုံ့ပြန်မှုတွေထွက်ပေါ်လာလိမ့်မယ်လို့လည်းသတိပေးခဲ့ပါတယ်ရှင်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ယူအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဖိလစ်ပိုင်နိုင်ငံမှာစစ်တပ်ကကြီးကြပ်ထိုးစစ်ဆင်နှိမ်နင်းနေတဲ့မာရဝီမြို့ကနေစစ်ခွာနိုင်ရေးဂျောင်းဝင်ဆစ်ဆက်ပေးဖို့ IS အစ္စလမ်ဆွေးရောက်တွေနဲ့ဆက်နွယ်မှုရှိတဲ့စစ်သွေးကြွအုပ်စုရဲ့အကူအညီတောင်းခံမှုကိုဖိလစ်ပိုင်နိုင်ငံကအကြီးဆုံးမွတ်စလင်တပုံဖွဲ့ရဲ့ခေါင်းဆောင်ကပယ်ချလိုက်ပါတယ်။ဂျောင်းဝင်ညှိနှိုင်းမှုတွေလုပ်ခဲ့မယ်ဆိုရင်တမရရိုဒရီဂိုဒူတာတေရဲ့မူဝါဒကိုဆန့်ကျင်ရာရောက်မှာဖြစ်တဲ့အကြောင်းမော်ရိုအစ္စလမ်လွတ်မြောက်ရေးတပ်ဦး MILF ခေါင်းဆောင် El Hajj Murad Ibrahim က AP သတင်းဌာနကိုမနေ့နောက်ပိုင်းမှာပဲပြောဆိုခဲ့တာပါ။တမရကအကြမ်းဖက်ဝါဒီတွေနဲ့စစ်ဆင်ညှိနှိုင်းမှာမဟုတ်ကြောင်းရှင်းရှင်းလင်းလင်းပြောဆိုထားပြီးဖြစ်တဲ့အကြောင်းဂျောင်းဝင်ညှိနှိုင်းမှုမလွယ်ဘူးဆိုပြီးပြောဆိုခဲ့တာဖြစ်ပါတယ်။ဒါမှလည်းလက်နက်ကင်တွေအနေနဲ့ကိုယ့်ဘာသာစုပ်ခွာသွားအောင်စီယုံတင်းသွင်းကြဖို့ဘာသာရေးခေါင်းဆောင်တွေကိုတိုက်တွန်းထားကြောင်းနဲ့ဒါမှလည်းဂျောင်းဝင်စစ်ဆက်ပေးစရာမလိုပဲပြဿနာအဆုံးသတ်မှာဖြစ်ကြောင်းပြောဆိုခဲ့တာပါ။စစ်တပ်စစ်သွေးကြွတွေရဲ့ပုံကံမှုတွေကိုစစ်တပ်ကနှစ်လကြာဆစ်စင်ရေးတွေဆင်နွှဲနေတဲ့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒနာအိုကျွန်းမှာဆေးဥချုပ်ရေးမင်းကိုဒီဇင်ဘာလတည်းတက်တန်းတဖို့သမရကလွှတ်တော်ကိုတိုက်တွန်းထားကြောင်းလဲသမရရဲ့ပြောခွင့်ရသူကပြောဆိုထားပါတယ်။ IS အစ္စလမ်ဆွေးရောက်ဖွဲ့နဲ့ဆက်နွယ်မှုရှိတဲ့ထိတ်တဲစစ်သွေးကြွခေါင်းဆောင်အစ္စနီလွန်ဟာပီလွန်ကိုဖမ်းဆီးဖို့လွန်ကျွေးတပ်ဖွဲ့တွေရဲ့ကြိုးပမ်းမှုတွေမအောင်မမြင်ဖြစ်ခဲ့ပြီးနောက်ပိုင်းဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းတည်ဆုံသူရေးထွက်ဟာအခုချိန်ဆိုရင်ထိဆိုရင်950ကျော်အထိရှိနေပါပြီ။
ထိုင်းနိုင်ငံမှာဒီကနေ့လူကုန်ကူးမှုဆိုင်ရာကြမ်းတာစစ်ဆေးမှုတွင်အပြစ်ရှိကြောင်းစီရင်ချက်ချမှတ်ခံရသူတွေထဲမှထိုင်းစစ်တပ်ဗိုလ်ချုပ်ကြီးတဦးလည်းပါဝင်ပါတယ်။လူကုန်ကူးမှုအမှုကြီးမှာတော့ခေတ်သစ်ကျွန်းပြုတ်ကုန်ကူးမှုတစ်ခုမှာပါဝင်ပတ်သက်တယ်လို့ဆွဆွဲခံထားရသူတရခန်103ယောက်ထဲမှနေပါဝင်ခဲ့ပါတယ်။ဒုတိယဗိုလ်ချုပ်ကြီးမနတ်ခွန်ပန်ကိုလူမောင်ခိုကူးမှုလက်ပေးလက်ယူမှုတွေမှာပါဝင်ပတ်သက်ခဲ့မှုနဲ့အပြစ်ရှိကြောင်းဆုံးဖြတ်ခဲ့တာပါ။လူမောင်ခိုကူးမှုမှာအခရာကျသူလို့ယူဆခံထားရသူတရားခံတဦးဖြစ်တဲ့ပါဂျူပန်အွန်ခါချွတ်တပန်ကိုလည်းအပြစ်ရှိကြောင်းဆုံးဖြတ်ခဲ့ပါတယ်။သူဟာထင်ရှားတဲ့စီးပွားရေးသမားတဦးဖြစ်တယ်လို့တောင်ပိုင်းဆက်ထွန်းပြည်နယ်ကနိုင်ငံရေးသမားဟောင်းတဦးလည်းဖြစ်ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာ2015ခုနှစ်ကတေဆုံးသူ36ဦးကိုမြုပ်နှံထားတာရှာဖွေတွေ့ရှိခဲ့ရပြီးတဲ့နောက်ဒီလူတွေကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။ စုံစမ်းစစ်ဆေးသူတွေအစိုးရတော့မြန်မာနိုင်ငံဘက်ကနှိမ့်ဆက်ညှဉ်းပန်းမှုတွေကြောင့်ထွက်ပြေးလာသူမွတ်စလင်ရိုဟင်ဂျာတွေကိုတောတွင်းစခန်းမှာမောင်ခိုသမားတွေကထိမ့်သိမ်းထားခဲ့တာလို့ဆိုပါတယ်သူတို့ကိုလွှတ်ပေးဖို့အတွက်ဆွေမျိုးတွေဘက်ကငွေပေးရွေးလာစေဖို့အခုလိုထိမ့်သိမ်းထားတာလို့လည်းစုံစမ်းစစ်ဆေးသူတွေကပြောပါတယ်ဒါနဲ့ပတ်သက်ပြီးလူမောင်ခိုကုမှုနဲ့ဖမ်းဆီးခံခဲ့ရသူတရက်ခံတွေဘက်ကတော့သူတို့မှာအပြစ်မရှိပါဘူးလို့ရှောက်လဲခဲ့ကြတာပါအမှုကဥဆောင်စုံစမ်းစစ်ဆေးတဲ့ဘုံမှုချုပ်ဖဝင်းဖွန်စီယန်ကဩစတြေးလျကိုထွက်ပြေးသွားပြီးဒီအမှုမှာထိုင်းနိုင်ငံတွင်းကဩဇာကြီးသူတွေပါဝင်ပတ်သက်နေတာကိုတွေ့ခဲ့ရပြီးအသက်အန္တရာယ်ဆွေးရိမ်တယ်လို့ပြောဆိုခဲ့ပြီးတဲ့နောက်မှာတော့အမှုအပေါ်မှာအထူးပဲအာရုံစိုက်လာကြတာဖြစ်ပါတယ
်။ယူရနိုင်ငံမွတ်စလင်မျိုးကို IS အစ္စလမ်စစ်သွေးကြွတွေလက်ကပြန်လည်သိမ်းယူတဲ့အချိန်မှာယူရတပ်ဖွဲ့တွေလူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်ခဲ့ကြောင်းဝန်ကြီးချုပ်ဟေဒါအယ်ဘာဒီကဝန်ခံပြောဆိုလိုက်ပါတယ်။ဒါမှမဟုတ်ဆရာဆွေးမှုတွေကိုလူပုဂ္ဂိုလ်တူးချင်းကကျူးလွန်လာတာဖြစ်ပြီးတာဝန်ရှိသူတွေကိုအရေးယူသွားမယ်ဆိုပြီးတော့လည်းပြောဆိုလိုက်ပါတယ်။မိုဆူမျိုးတတိုင်းနီအဲဆစ်သွေးကြွအဖြစ်တန်တရာရှိသူတွေကိုအရက်တက်တွေကပြစ်တက်နေတဲ့ဗီဒီယိုတစ်ခုအွန်လိုင်းပေါ်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်မှာပဲဝန်ကြီးချုပ်ရဲ့တုံ့ပြန်ချက်ထွက်ပေါ်လာတာပါ။ယူရနိုင်ငံမိုဆူမျိုးနောက်ဘက်မှာကွန်မြင့်မှုတွေလုပ်ခဲ့တဲ့နေရာတစ်ခုကိုနိုင်ငံတကာအကဲခတ်တွေတွေးရှိခဲ့ကြတယ်လို့ IS အစ္စလမ်ဆွေးနွေးတွေလက်ကနေပြန်လည်သိမ့်ဖက်ဖို့ဂျူဘန်နဲ့နောက်ဆုံးတိုက်ပွဲချကထွက်ပြေးတဲ့သူတွေကိုအရက်တက်ဖွဲ့တွေကတမင်သက်သက်တပ်ဖြတ်ခဲ့တဲ့ထောက်ထားတွေတွေ့ရကြောင်းလဲနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကပြောဆိုထားပါတယ်တွေ့ရှိချက်တွေကိုထက်သွင်းဖော်ပြထားတဲ့လူ့ခွင့်ရေးအဖွဲ့ရဲ့အစီရင်ခံစာမှာတော့လွန်ကျွေးတပ်ဖွဲ့တွေကျူးလွန်တဲ့လူသတ်မှုညှဉ်းပန်းမှုဆေးရဆွေးမှုတွေကိုစုံစမ်းပြီးတာဝန်ရှိသူတွေကိုအရေးယူဖို့လဲအီရန်အစိုးရကိုတိုက်တွန်းထားပါတယ်လူ့ခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးပြီးတာဝန်ရှိတဲ့စစ်သားတွေကိုအရေးယူဖို့အတွက်ကိုတော့ဝန်ကြီးချုပ်ကကြေပေးထားပေမဲ့လက်တွေ့မှာစောင့်ရမှုမရှိကြောင်းလဲလူ့ခွင့်ရေးအဖွဲ့ကပြောဆိုနေတာပါ
ပိုလန်နိုင်ငံရဲ့တရားရုံးချုပ်ပြုပြင်ပြောင်းလဲရေးအခြေအတင်ဖြစ်စရာဥပဒေချမ်းတရက်ကိုလွှတ်တော်ကော်မတီထံတင်သွင်းဖို့အောက်လွှတ်တော်မှဒီကနေ့ပဲမဲခွဲခဲ့ကြပါတယ်။အနာရလော့ဒန်ဂျက်စတစ်ပါတီကအများစုနဲ့ထိန်းချုပ်ထားတဲ့လွှတ်တော်မှဥပဒေချမ်းကိုကြံ့ကြံ့အောင်ကြိုးပမ်းနေကြတဲ့အတိုက်အခံတွေနဲ့အပြင်းထန်ဆွေးနွေးပြောဆိုခဲ့ပြီးမှပဲမဲခွဲခဲ့ကြတာဖြစ်ပါတယ်။ဥပဒေချမ်းအရတရားရုံးချုပ်ကိုပြန်လည်ဖွဲ့စည်းပြီးတရားရုံးချုပ်တရားသူကြီးတွေကိုခန့်အပ်တာမှလည်းလွှတ်တော်ကဩဇာလွှမ်းမိုးနိုင်မှာဖြစ်ပါတယ်ရှင်။
ဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေသတင်းစံပါတွေကိုဇက်တိုက်ထုတ်လွှင့်ပေးမယ့်အထက်မှာတော့ဒီကနေ့ကျင်းပတဲ့290ပြည့်အာဇာနည်နေ့အခမ်းအနားတွေအကြောင်းနဲ့စပါမယ်ရှင်NRD အစိုးရသည့်လက်ထက်မှာကျင်းပတဲ့နှစ်ပေါင်း90ပြည့်အာဇာနီနေ့အထိမ်းအမှတ်ဖြစ်အာဇာနီခေါင်းဆောင်ကြီးတွေလှုပ်ကြံခံခဲ့ရတဲ့အတွင်းဝင်များယုံတဲ့ကတမိုင်းဝင်အစည်းအဝေးခန်းမကိုအများပြည်သူလေ့လာနိုင်အောင်ပထမဆုံးအကြိမ်ဖွင့်လှစ်ပေးခဲ့ပါတယ်။ဒါအပြင်ရန်ကုန်မြို့တစ်ခုတည်းမှာသာမကဘဲတခြားမြို့နယ်တွေမှာလည်းအာဇာနီနေ့အခမ်းအနားတွေကိုကြဲကြဲပြန့်ပြန့်ကျင်းပခဲ့ကြတဲ့အကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင်။
အာဇာနီခေါင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့သမီးဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတစ်လက်ထက်လည်းဖြစ်အာဇာနီခေါင်းဆောင်ကြီးတွေလှုပ်ကြံခံခဲ့ရတာနှစ်ပေါင်း90ပြည့်အထိမ်းအမှတ်လည်းဖြစ်တဲ့ဒီနှစ်မှာအာဇာနီနေ့အခမ်းအနားတွေကိုအရင်နှစ်တွေကနဲ့မတူဘဲကျင်းပခဲ့ပါတယ်။1948ခုနှစ်ဇူလိုင်19မှာကြာဆုံးခဲ့တဲ့ခေါင်းဆောင်ကြီးတွေရဲ့အမတ်တရားပစ္စည်းတွေနဲ့လှုပ်ကြံခံခဲ့ရတဲ့အစည်းအဝေးခန်းမကိုပထမဆုံးအကြိမ်ဖွင့်လှစ်ပြသထားပါတယ်။သမိုင်းဝင်အတွင်းဝင်များရှုံးအတွင်းအများပြည်သူလေ့လာနိုင်တဲ့အကြောင်းနဲ့ပတ်သက်လို့ရန်ကုန်မြို့တော်စီပင်တရားရေးကော်မတီကဒေါက်တာမြင့်အောင်ကအခုလိုပြောပါတယ
်အခုပထမဦးဆုံးဝင်မှာကလွှတ်တော်ပေါ့နော်ဒီလွှတ်တော်ဟိုအဆောက်အုံနေရာပေါ့ဒီလွှတ်တော်ကိုကြည့်မယ်ပြီးလို့ရှိရင်ဟိုအပေါ်တက်သွားတဲ့အခါမှာဗိုလ်ချုပ်တို့ကြဆုံးခဲ့တဲ့ဟိုပေါ့နော်ဒီအထိမ်းအမှတ်ကက်ဘိနက်အစည်းအဝေးခန်းရှိမယ်အဲ့ဒီမှာကြည်တင်ထားတဲ့ကလထိုင်လေးတွေလည်းတွေ့ရမှာဖြစ်တယ်။နောက်တစ်ခါဒီဟိုတမနစ်ခွဲစားတမနစ်ခွဲစရာဟိုဗီဒီယိုလေးလည်းပြမယ
်။အတွင်းဝင်များယုံကိုပြီးခဲ့တဲ့2015ခုနှစ်ကစပြီးအာဇာနီနေ့ရောက်တိုင်းပြည်သူအများဝင်ရောက်လေ့လာနိုင်အောင်ဖွင့်လှစ်ပေးလို့ရှိပါတယ်။ဒီနှစ်290ပြည့်နှစ်မှာတော့လက်ရှိအစိုးရကအာဇာနီနေ့အပါအဝင်3ရက်တာလေ့လာနိုင်အောင်ဖွင့်လှစ်တော့မှာပါ။ဒါအပြင်အဆောက်အုံတွင်သမိုင်းဝင်ဖြစ်ရက်တွေကိုပါပထမဆုံးအကြိမ်ခင်းကျင်းပြသထားတာကြောင့်လာရောက်ကြည့်ရှုသူတွေများလာပြီးအဲ့ဒီထဲမှာအာဇာနီခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တွေလည်းပါဝင်ပါတယ
်။ပပရဲ့ပစ္စည်းတွေကိုတွေ့တဲ့အခါကျတော့ပေါ့လေဝင်လဲဝင်နေတယ်ပေါ့နော်တွေ့ရတာဝင်လဲဝင်တာတယ်ပေါ့ပပရဲ့ဟိုကပစ္စည်းပစ္စည်းတွေပေါ့နော်လှုပ်ဆောင်ချက်တွေကိုတွေ့တဲ့အတွက်ကြောင့်မလို့တော့ဝင်တာဝင်နေဖြစ်သွားတယ်ပေါ့နော
်။ဒါကတော့အာဇာနီခေါင်းဆောင်ကြီးမန်ပါခိုင်ရဲ့တမိအငယ်ဆုံးနမ်ခင်ထေးရီခိုင်ပြောပြသွားတာပါ။ ဒါအပြင်အတွင်းဝင်များရှုံးကိုပထမဆုံးအကြိမ်လာရောက်လည်လာဖြစ်တဲ့လူငယ်တဦးမဆောစုပြေကိုကလည်းအာဇာနည်နေ့နဲ့ပတ်သက်လို့သူ့ရဲ့အတွေ့အကြုံကိုအခုလိုရှင်းပြပါတယ
်။တကယ်လို့လေတမိုင်းဝင်နဲ့တမိုင်းဟိုပစ္စည်းတွေဆိုတော့လေတကယ်အပြင်မှာလည်းဘယ်မှမမြင်ဘူး။ဒီမှာပဲပထမဆုံးမြင်မှုတွေအတွက်စိတ်ထဲမှာတကယ်ဟိုဝမ်းနဲ့မြင်လာပြီးတော့ဝမ်းနဲ့မိရဲ့ခုနကတော့ဟိုဟာ1039မှာအော်အော်ဆွဲပြီးတော့နောက်ကားတွေလည်းဟွန်းတီးရဲ့အခါမှာလည်းလေတကယ်ဟိုမျက်ရည်ပါကိုကြာမိရဲ့အရန်ဟိုဝမ်းနဲ့မိရဲ့ဟုတ
်ည90ပြည့်အာဇာနည်နေ့အခမ်းအနားကိုအာဇာနည်ပိမံမှာနိုင်ငံတော်အစ်စ်နဲ့ကျင်းပတာဖြစ်ပြီးဒုတိယသမ္မတတမရကာကွယ်ဦးစီးချုပ်လွှတ်တော်ဥက္ကဋ္ဌတွေနဲ့အစိုးရထိပ်ပိုင်းခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်အရင်နှစ်တွေကလိုပဲဒေါန်ဆန်းစုကြည်အပါအဝင်အာဇာနည်ခေါင်းဆောင်တွေရဲ့မိသားစုဝင်တွေလည်းလာရောက်ကြရောပြုခဲ့ကြတာပါလက်ရှိအစိုးရသစ်လက်ထက်မှာအာဇာနည်ခေါင်းဆောင်ကြီးတွေစူးစမ်းခဲ့တဲ့အတိုင်းအမျိုးသားညီညွတ်ရေးရရှိဖို့မျှော်လင့်မိတယ်လို့နမ်ခင်ထေးရီခိုင်ကပြောပါတယ
်ပပရှိစဉ်ကာလတုန်းကတော့ပေါ်လေဒီကရင်ပမာချစ်ကြည်ရေးကိုပပအရန်အလေးထားတယ်လေအဲ့ဒါကြောင့်မလို့ခုနောက်ဟာပေါ်လေနောက်ဆက်လက်ပြီးတော့လောက်ဆောင်တဲ့ခါမှာဘုံချုပ်တို့ပပတို့မျှော်မှန်းတယ်ပေါ့နော်ဟိုဟာတိုင်းရင်းသားစည်းလုံးညီညွတ်မှုပေါ်လေအတွန့်ရှည်ပြီးတော့ပေါ်လေဟိုတိုင်းပြည်မှာအကောင်းဆုံးလောက်ဆောင်သွားနိုင်ပါစေလို့တော့ဆုတောင်းပေးပါတယ
်အစိုးရအဆက်ဆက်လက်ထက်ဇူလိုင်19ရက်နေ့အာဇာနည်နေ့အခမ်းအနားကိုနှစ်စဉ်ကျင်းပလာတာအခုဆိုရင်290ပြည့်ရှိလာခဲ့ပါပြီနှစ်စဉ်ဒီနေ့နီလာတိုင်းနိုင်ငံပိုင်သတင်းစာတွေမှာဘူကျောင်းဆန်းရဲ့မိကွန်းနေတဲ့ကအုတ်ချုပ်သူတို့စိတ်ကြိုက်မိကွန်းတချို့ကိုကောက်နှုတ်ဖော်ပြလေးရှိပါတယ်အခုဘူကျောင်းဆန်းရဲ့သမီးဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတက်လက်ထက်မှာလဲအာဇာနည်နေ့အခမ်းအနားကိုနိုင်ငံတော်အဆင့်ကျင်းပပြီးရန်ကုန်မြို့အပါအဝင်မြို့ကြီးတော်တော်များများမှာအခမ်းအနားတွေချက်ချင်းပြက်ပြက်လှုပ်ဆောင်နေတာပါဒါပေမဲ့လို့ဘူကျောင်းဆန်းချမှတ်ခဲ့တဲ့လမ်းစဉ်တွေအာဇာနည်ခေါင်းဆောင်ကြီးတွေမျှော်မှန်းခဲ့တဲ့လွတ်လပ်ရေးမျှော်မှန်းချက်တွေပြေပါပြီလားဆိုတာကတော့မေးခွန်းထုတ်เสียပါအစိုးရအဆက်ဆက်လက်ထက်ဘလို့ပဲမူပြောင်းပြောင်းလူလူကတော့အာဇာနည်နေ့ရောက်တိုင်းအာဇာနည်နေ့အခမ်းအနားတွေကိုပုံစံအမျိုးမျိုးနဲ့ကျင်းပလေးရှိကြပါတယ်ခင်ဗျာ
ကိုထက်အောင်ပြောပြခဲ့တာပါရှင်ဒီနေ့ဇူလိုင်လ19ရက်နေ့မှာကြာရောက်တဲ့290ပြည့်အာဇာနည်နေ့အခမ်းအနားတွေကိုပြည်တွင်းမှာကျင်းပခဲ့ကြသလိုမြန်မာရွှေ့ပြောင်းအလုပ်သမားတွေတိတ်နေကြပြီးရှိတဲ့ထိုင်းမြန်မာနယ်စပ်မြို့ကရွှေ့ပြောင်းစာတင်ကျောင်း92ကျောင်းထဲကမြန်မာစာတင်ကျောင်းတွေမှာလည်းအာဇာနည်နေ့ထိမ့်မှတ်အခမ်းအနားတွေနဲ့လှုပ်ရှားမှုတွေရှိခဲ့ပါတယ်မြန်မာနိုင်ငံသားတွေအနေနဲ့မဖြစ်မနေလုပ်ရမယ့်နေတူးနေမြတ်ဖြစ်တယ်လို့အာဇာနည်ခေါင်းဆောင်ကြီးတွေကိုအတူယူစေချင်တာကြောင့်လည်းအခုလိုကျင်းပရခြင်းဖြစ်တယ်လို့ရွှေပြောင်းပညာရေးဆောင်ရွက်နေသူတွေကပြောပါတယ်ဒီအကြောင်းထိုင်းခြေဆိုင် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်ကကျောင်းသားဥယျာဉ် 14,000 ကျော်စာတင်ကြားနေတဲ့စာတင်ကျောင်းပေါင်း80ကျော်ထဲမှာတော့အထိမ့်မှတ်ပွဲတွေစွန့်ကပ်ပွဲတွေရှိတယ်လို့မြန်မာရွှေပြောင်းကျောင်းသားကျောင်းသူတွေသိရှိအောင်အာဇာနည်ရဲ့အကြောင်းကိုဟောပြောပွဲတွေလုပ်လို့ရှိတာပါဒီထဲမှာကျောင်းတည်ထောင်ခဲ့တဲ့2015ခုနှစ်ကစပြီး73နှစ်ကြာတဲ့အထိနှစ်စဉ်အာဇာနည်နေ့ကိုမပြတ်မကွက်ကျင်းပခဲ့တဲ့စောရွှေပြောင်းစာတင်ကျောင်းကတော့အထိမ့်မှတ်ပွဲဟောပြောပွဲတွေအာဇာနည်ရဲ့ကြာဆုံးချိန်မှာအလေးပြုတဲ့အစီအစဉ်တွေနဲ့အာဇာနည်နေ့အထိမ့်မှတ်အဖြစ်ကျောင်းသားတွေရဲ့ညံရီစမ်းပွဲတွေကိုလည်းဒီနေ့မှာကျင်းပခဲ့ပါတယ်။ဘာကြောင့်အာဇာနည်နေ့ကိုနှစ်စဉ်ကျင်းပခဲ့ရတယ်လဲဆိုတာကိုတော့ကျောင်းအုပ်ဖြစ်တဲ့ဦးကျော်သူရကအခုလိုပြောပါတယ်
။ကျောင်းရှင်နဲ့ဘာလို့လုပ်တော့ဆိုတော့ဒီကလေးတွေအာဇာနည်ဘယ်လိုပေါက်ပွားလာလဲအာဇာနည်တွေကဘယ်ကဘယ်လိုဖြစ်ပြီးလာလဲဒီကျောင်းသားတွေတွေကဘယ်ဖြစ်တယ်ဆိုတာကိုသူတို့ရဲ့အာဇာနည်စိတ်လူရဲ့ကံရဲ့စိတ်ကြောရဲ့စိတ်ရဲ့စိတ်ကိုသိအောင်ပေါ့အတိအကျပေါ်ပေါက်လာအောင်လို့သူတို့ဒီအာဇာနည်မျိုးတွေလုပ်ပြကြည့်ဖြစ်လာပါ။ကျောင်းကတော့နှစ်တိုင်းအာဇာနည်မျိုးကတော့နှစ်တိုင်းလေးလုပ်ဖြစ်ပါတယ်။ငင်းလာတော့လုပ်ဖြစ်အောင်ပဲကြိုးစားပြီးလုပ်နေရတာပဲ။ဒါကတော့ဘယ်လိုမှဖြစ်လို့ရမယ်အလုပ်တစ်ခုမလုပ
်။အလားတူပဲရှေ့ပြောင်းစာတင်ကျောင်းတစ်ခုဖြစ်တဲ့BLS ဆိုမြန်မာနိုင်ငံအလုတ္တမသွေးစည်းညင်ညွေးအဖွဲ့ကတည်ထောင်ထားတဲ့ကျောင်းမှာလဲတန်ဃာတော်တွေကိုစွန့်ကပ်လူဒဏ်နာအပြင်အထိမ့်မှတ်ပွဲတွေလုပ်ခဲ့တဲ့အကြောင်း BLS ဆိုဥက္ကဋ္ဌလည်းဖြစ်ရှေ့ပြောင်းဆရာဆရာမများအစည်းအုံရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါ်ရွှေစင်ဝင်းကအခုလိုပြောပါတယ်
နှစ်စဉ်နှစ်တိုင်းပေါ့ဒီနေ့နဲ့ဆိုရင်9ချိန်မြောက်အာဇာနည်နေ့အထိမ့်မှတ်နဲ့ဝါရှုပင်ကန်းကတူပွဲ BLS ဆိုကျောင်းမှာကျင်းပတယ်19ဇူလိုင်မတိုင်ခင်မှာကျမတို့ခလေးတွေနဲ့ခလေးတွေပေါ့အခုအာဇာနည်နေ့ဖြစ်ပေါ်လာပုံကိုရှင်းပြပြီးတော့သူရဲကောင်းတွေရဲ့အရေးပါမှုကိုပြောပြပြီးတော့ activity တွေလုပ်တယ်ပကြီးပြိုင်ပွဲတွေလုပ်တယ်ကြပြတန်ပွဲတွေလုပ်တယ
်ထိုင်းမြန်မာနယ်စပ်မှာထိုင်းဆိုရကအတိမတ်ပြုထားတဲ့ရှေ့ပြောင်းစာတင်ကျောင်းပေါင်း62ကျောင်းနဲ့ကျောင်းခွဲပေါင်း12ခုနဲ့ဆိုရင်ကျောင်းပေါင်း82ကျောင်းရှိပြီးကျောင်းသားပေါင်း 14,000 ကျော်စာတင်ကြားနေကြတာဖြစ်ပါတယ်အဲ့ဒီကျောင်းတွေမှာတော့ထိုင်းနိုင်ငံရဲ့နေထူးနေမြတ်တွေနဲ့မြန်မာနိုင်ငံရဲ့နေထူးနေမြတ်တွေကိုပါကျင်းပလေးရှိပြီးထိုင်းနိုင်ငံမှာမွေးဖွားကြီးပင်းကြရတဲ့ကျောင်းသူကျောင်းသားတွေကိုမြန်မာနိုင်ငံကအာဇာနည်ခေါင်းဆောင်တွေကိုအမှတ်ရနေအောင်အတူယူအားကျအောင်လှုပ်ဆောင်ပေးတာဖြစ်တယ်လို့လည်းရှေ့ပြောင်းပညာရေးလှုပ်ဆောင်နေသူတွေကပြောဆိုကြပါတယ်ရှင်
မအေးအေးမှပြောပြသွားတာပါရှင်မကြာခင်မှာတော့လူကုန်ကူးမှုနဲ့ပတ်သက်သူတွေကိုထိုင်းအာဏာပိုင်တွေဖမ်းဆီးထားတဲ့အထက်မှာထိုင်းစစ်ဖက်ထိတ်တန်းအရာရှိတဦးနဲ့အတူမြန်မာနိုင်ငံသားတချို့လည်းပါဝင်နေဆိုတဲ့အကြောင်းကိုနာဆင်ကြရမှာပါအခုရင်တော့ဖမ်းဆီးထားခံရတဲ့သတင်းထောက်၃ဦးဘက်ကိုအလှည့်ပေးပါမယ်ရှင်တီဘောအချင်းထောင်မှာမတရားအသင်အဥပဒေပုံမှာ18နှစ်မြင်းဆောင်1နဲ့ဖမ်းဆီးထိန်းသိမ်းခံထားရတဲ့သတင်းတော်3ဦးကိုချက်ချင်းပြန်လွှတ်ပေးဖို့အပါအဝင်သတင်းလွတ်လပ်ခွင့်ကိုတားဆီးတဲ့မတရားတဲ့ဥပဒေတွေကိုဖျက်သိမ်းပေးဖို့လူ့အခွင့်အရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ APHR ကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။တအံပလန်ပလောင်လက်နက်ကင်တပ်ဖွဲ့ TNLA နဲ့မြေတဲ့သွားရောက်သတင်းယူတဲ့တရင်တော်သူကိုစီစဉ်ထားတဲ့ရက်ထက်စော်ပြီးမနေ့ကဇူလိုင်လ18ရက်နေ့မှာမိသားစုဝင်တွေရှေ့နေတွေကိုအကြောင်းမကြားဘဲနဲ့လည်းရုံထုတ်ခဲ့ပါတယ်။တရင်ပြေဆောင်ကိုတော့ VOE မြန်မာပိုင်းတရင်တော်မတ်မြင့်မြင့်ခိုင်ကတင်ပြပေးပါမယ်ရှင်
။လက်ရှိတီဘောအချင်းထောင်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ DPP တရင်ဌာနကအကြီးတန်းတရင်တော်ဝေနိုင်ကိုပြည့်ဖုံးနိုင်နဲ့ ARD တရင်ဌာနကဦးသိန်းစောခေါ်လဝီဝန်တို့ကိုစစ်တပ်ကဖမ်းဆီးတရားစွဲဆိုရဲဆိုပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးအရက်သားအစိုးရမှတာဝန်ရှိတယ်လို့လူ့ခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ APHR ဥက္ကဋ္ဌမစ္စတာချာဆန်ဒီယာဂိုက VOA ကိုပြောပါတယ
် Although arrest was made by the military but end of the day it is the civilian government
စစ်တပ်ကသူတို့ကိုဖမ်းဆီးတယ်ဆိုပေမဲ့နောက်ဆုံးမှာတာဝန်ရှိတာကဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရဖြစ်ပါတယ် NLD အစိုးရကအတိုက်ခံပွဲတုန်းကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရဖို့အတွက်နေပေါင်းများစွာစူးစမ်းခဲ့တာဖြစ်ပြီးတော့ဒီကနေ့မှာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်သတင်းလွတ်လပ်ခွင့်ကိုဒါစီပိတ်ပင်ဖို့အတွက်မတရားတဲ့ဥပဒေကိုအသုံးချနေကြမှုလို့တော်တော်ကိုအံ့အားသင့်စရာပ
ါသတင်းသွားယူတာနဲ့ပတ်သက်ပြီးဖမ်းဆီးခံထားရတဲ့ DPP သတင်းဌာနနဲ့ ARD သတင်းဌာနကသတင်းတော်၃ကိုမြန်မာအစိုးရအာဏာပိုင်တွေအနေနဲ့ချက်ချင်းပြန်လွတ်ပေးဖို့အာဆီယံပါလီမန်အမတ်များအဖွဲ့ကကြေညာချက်ထုတ်တောင်းဆိုထားတာပါအဲ့ဒီကြေညာချက်ထဲမှာလက်ရှိ NLD အစိုးရနဲ့လွတ်တော်ဟာဒီမိုကရေစီအတွက်အရေးပါတဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုတားဆီးတဲ့မတရားတဲ့ဥပဒေတွေကိုအမြန်ဆုံးပယ်ဖျက်ဖို့ဒါမှမဟုတ်ပြင်ဆင်ဖို့လည်းတောင်းဆိုထားတာပါတိုက်ပွဲဖြစ်ပွားရာအရက်ဒေသတွေအထိအသက်စည်းခံသွားရောက်တရင်ယူတဲ့တရင်တော်တွေအပေါ်စစ်တပ်ရောအစိုးရကရောမလိုလားအပ်တဲ့ဖိအားပေးချင်းချောက်မှုတွေမလုပ်တင်သလိုအခုဖြစ်စဉ်ဟာမြန်မာပြည်အတွက်မကောင်းသလို NLD အစိုးရအတွက်လည်းအလားအလာမကောင်းဘူးလို့ Mr. Charles Santiago ကအခုလိုပြောပါတယ
် Here you are detaining journalists for doing their job and they are you know exercising their right to free expression
အခုဖမ်းဆီးတာကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်လုပ်နေတဲ့သတင်းတောက်တွေကိုဖမ်းတာဖြစ်ပါတယ်ဒီလိုဖမ်းတဲ့အတွက်အရက်သားအစိုးရဖြစ်တဲ့ NLD ဟာစစ်တပ်ကိုမလွန်ဆန်နိုင်တဲ့သဘောဖြစ်နေတာမို့လို့ပြည်သူတွေရဲ့အမြင်မှာတော့ NLD အစိုးရကတရားဝင်အစိုးရတည်းရမဟုတ်သလိုဖြစ်နေပါတယ်ဒါနဲ့အခုလိုဖမ်းခံရတဲ့နေရာဟာတိုက်ပွဲတွေဖြစ်နေတာကြောင့် NLD ကအခြေမရှိရှိနေတာမို့လို့အဲ့ဒီဒေသကပြည်သူတွေကိုရောသတင်းတောက်တွေကိုပါအစိုးရနဲ့စစ်တပ်ကဖိအားတွေထပ်မပေးသင့်ပါဘူးဖမ်းဆီးထောင်ချတာမျိုးမလုပ်သင့်ပါဘူးခုလိုဖမ်းဆီးတာဟာဒီမိုကရေစီအတွက်လိုအပ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်သတင်းလွတ်လပ်ခွင့်တွေကိုတားဆီးတာမို့လို့ဒီမိုကရေစီကိုလိုလားတဲ့ NLD ကိုထောက်ခံတဲ့သူတွေအတွက်အလားအလာမကောင်းတယ်လို့မြန်မာနိုင်ငံအတွက်လည်းမကောင်းပါဘူ
းတအောင်းပလောင်လက်နက်ကိုင်တပ်ဖွဲ့ TNLA နေမြေမှာလုပ်တဲ့မူးယစ်ဆေးဘွားဖျက်ဆီးတဲ့ပွဲကိုတွားရောက်သတင်းယူရဲဆိုတဲ့အကြောင်းပြချက်နဲ့မတရားတင်အဥပဒေပုံမှန်18နဲ့ဖမ်းဆီးထိန်းသိမ်းခံထားရတဲ့သတင်းတော်၃ကိုဇူလိုင်လ22ရက်နေ့ကရုံးထုတ်ဖို့စီစဉ်ထားပေမဲ့ဇူလိုင်လ18ရက်နေ့မှာမိသားစုဝင်တွေရှေ့နေတွေကိုအကြောင်းမကြားဘဲစောပြီးရုံးထုတ်လိုက်တဲ့အတွက်သတင်းမီဒီယာအတိုင်းဝိုင်းကြားဝေဖန်မှုတွေရှိခဲ့တာပါအခုလိုစောပြီးရုံးထုတ်လိုက်တာနဲ့ပတ်သက်ပြီးတရားစီရင်ရေးစနစ်အပေါ်တန်တရားဖြစ်မိတယ်လို့ဖန်စီထိမ့်သိမ့်ခံထားရတဲ့ DBB သတင်းတော်နှစ်ဦးရဲ့ရှေ့နေဦးမောင်မောင်ဝင်းကပြောပါတယ
်ချိန်ထားတာဒါ Open Gate ကချိန်ထားလိုက်တဲ့ရက်ချိန်အများကြီးပြီးတော့ကျန်နေတဲ့မှာပါတဲ့ရက်ချင်း20နှစ်ဒိဂနီတာအဲ့တော့ဒီဟာကိုဟိုအနေရထုတ်ပြီးတော့ဆက်ရှိရနေရထုတ်ပြီးတော့ဒီလိုလှုပ်လိုက်တယ်ဆိုတော့သိပြီးတော့ဥပဒေနဲ့မညီဘူးလို့ဖြစ်ပါတယ်နောက်တစ်ခုကစဉ်းစားတာဒီမှုမှာတရားသူကြီးရဲ့လုတ်ပိုင်ခွင့်တွေကိုပေါ့နော်တနည်းအားနေပြီးတော့များချိုးကင်ပြီးတော့ဆောင်ရွက်နေသလားလို့ပေါ့နော်ဟိုတရားလွတ်လပ်စွာတရားစီရင်ရေးပေါ်မှာတစ်ခုခုကနေပြီးတော့ဘာလုတ်လိုက်ညာလုတ်လိုက်ဆိုတဲ့သဘောများဖြစ်နေသလားပေါ့။ဘာကြောင့်လဲဆိုတော့ကျွန်တော်တို့တွေနဲ့18ရက်နေ့အထိကဟိုဆက်သွယ်ရှိသေးတယ်။ကျွန်တော်နဲ့တရားရုံးနဲ့အဲ့ဒီတော့လည်းဒီလိုရုံးထုတ်မယ်လို့တရားသူကြီးကရောဒီရုံးကရောဘာမှမပြောဘူး
။ DPP သတင်းတော်နှစ်ဦးနဲ့ ARD သတင်းတော်တဦးတို့ကိုလာမယ့်ဇူလိုင်လ28ရက်နေ့မှာကြားနာဖို့ရုံးချင်းထက်ချင်းထားတာပါ။လက်ရှိမှာဆက်သွယ်ရေးဥပဒေပုံမှန်66ကနေThe Voice Weekly Editor ဂျိုးဦးကျော်မင်းဆွေလည်းဖမ်းဆီးခံထားရတာဖြစ်ပြီး လက်ရှိ NLD အစိုးရလက်ထက်သတင်းမီဒီယာသမားတွေအပေါ်အရေးယူထားတဲ့အမှု၉မှုအထိရှိနေပြီးသတင်းသမား၁၄ဦးတရားရင်ဆိုင်နေရတာမို့ NLD အစိုးရလက်ထက်သတင်းလွတ်လပ်ခွင့်အပေါ်မေးခွန်းထုတ်နေကြတာလည်းဖြစ်ပါလိမ့်ရှင်
မမြင်မြင်ခိုင်ပြောပြသွားတာပါရှင်အခုနားဆင်ကြရမှာကတော့လူကွန်ကူးမှုတိုက်ဖျက်ရေးထိုင်းအာဏာပိုင်တွေကလက်တလောဆောင်ရွက်နေတဲ့အခြေအနေကိုဖြစ်ပါတယ်မြန်မာအင်ဂျင်ထိုင်းနိုင်ငံမှာစစ်ဖက်အရာရှိတွေနိုင်ငံရေးသမားတွေနဲ့မြန်မာနိုင်ငံသားတချို့အပါအဝင်လူကွန်ကူးမှုတွေမှာပါဝင်ပတ်သက်ခဲ့သူတွေအဖြစ်စွပ်စွဲခံထားရသူအတော်များများကိုထိုင်းပြစ်မှုဆိုင်ရာတရားရုံးကအပြစ်ရှိကြောင်းဒီကနေ့ဗုဒ္ဓဟူးနေ့မှာအမိန့်ချလိုက်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရွှေ့ပြောင်းဝင်ရောက်သူတွေလို့ယူဆရသူ30ကျော်ရဲ့အလောင်းတွေကိုထိုင်းနဲ့မလေးရှားနယ်စပ်မှာရှာတွေ့ခဲ့ပြီးတဲ့နောက်ထိုင်းအစိုးရကလူကွန်ကူးသူတွေကိုလိုက်လံရှာဖွေမှုအတွင်းဒီလူတွေဖမ်းဆီးထံခံခဲ့ရတာဖြစ်ပါတယ်ရိုက်တာသတင်းကိုအခြေခံပြီးမက်ခင်ဖြူတွေကအပြည့်အစုံပြောပြပါမယ်ရှင်
ထိုင်းစစ်ဗိုလ်ချုပ်ကြီးတူအပါအဝင်စစ်ဖက်အရာရှိတွေနိုင်ငံရေးသမားတွေနဲ့မြန်မာနိုင်ငံသားတချို့ကပါဝင်တဲ့လူ103ယောက်ကိုနေဆက်ဖြစ်ကျော်လူကုန်ကူးမှုတွေမှာပါဝင်ပတ်သက်မှုအတိအကျငွေတောင်းခံမှုနောက်လူသတ်မှုဆွဆွဲချက်တွေနဲ့2005ခုနှစ်ကစပြီးတော့ဖမ်းဆီးထားတာဖြစ်ပါတယ်။ဒီနေ့တရက်ခွင်ကတော့ထိုင်းနိုင်ငံရဲ့အကြီးဆုံးလူမောက်ခိုကူးမှုကွင်းရဲ့ကြီးမှာပါဝင်ခဲ့ကြတဲ့သူတွေကိုတရားသူကြီးကအပြစ်ရှိမရှိစတင်ဆုံးဖြတ်တာဖြစ်ပြီးတော့တရားစီရင်မှုတွေကိုတော့ဒီကနေ့ကစပြီးသုံးရက်ကြာလုပ်သွားမှာပါ။ပြည်ကနေ2015ခုနှစ်တုန်းကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရွှေ့ပြောင်းဝင်ရောက်သူတွေလို့ယူဆရတဲ့လူကုန်ကူးခံရတဲ့သူအယောက်30ကျော်ရဲ့အလောင်းတွေကိုမလေးရှားနဲ့နေဆက်အနီးထိုင်းနိုင်ငံဘက်ကမှရှာတွေ့ခဲ့ပြီးတဲ့နောက်ဒီကိစ္စနဲ့ပတ်သက်ဆက်နွယ်ပြီးသူတို့ကိုဖမ်းထားတာဖြစ်ပါတယ်။ပြည်မှုဆိုင်ရာတရားရုံးအနေနဲ့ဒီလူတွေအပေါ်ကြီးလေးတဲ့ပြစ်ဒဏ်တွေချမှတ်သွားဖို့မျှော်လင့်တယ်လို့အစိုးရရှိနေုံဒုတိယညွှန်ကြားရေးမှူးချုပ်ပရာယုတ်ပရိုဆက်တယာရက်ကပြောပါတယ
်။ผมคิดว่าความคิดเห็นของผมนะครับว่าศาลคงจะลงโทษอย่างจริงจังนะฮะเพื่อไม่ให้ผู้อื่นเอาเป็นเยี่ยงอย่าง
แล้วแต่ดีลูกพี่หมูမျိုးတွေကိုဘယ်သူမှမကျူးလွန်ရဲအောင်တရားရုံးကသူတို့ကိုပြင်းပြင်းထန်ထန်အမိန့်ချမှတ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်ထိုင်းနိုင်ငံမှာလူမောင်ခိုကူးတာကိုတားမြစ်ထားတယ်လို့လူမောင်ခိုကူးမှုတွေကိုအမြင့်ပြတ်ချိန်မုံနေတယ်ဆိုတာကိုကဘာကသိအောင်ဒီနေ့ပြစ်ဒဏ်စီရင်မှုတွေကနေပြသနိုင်လိမ့်မယ်လို့လည်းကျွန်တော်မျှော်လင့်ပါတယ
်တရားစွဲခံထားသူတွေကတော့သူတို့အဖြစ်ကျူးလွန်ခဲ့တာမရှိတဲ့အကြောင်းညင်ထားပါတယ်တရားရုံးကအပြစ်ရှိတယ်လို့ဆုံးဖြတ်ခံရတဲ့သူတွေအနေနဲ့သူတို့တဦးချင်းစီရဲ့ပါဝင်ပတ်သက်မှုအပေါ်မှာမူတည်ပြီးပြစ်ဒဏ်တွေကွဲပြားနိုင်တယ်လို့တရားခံတဦးရဲ့ရှေ့နေချက်ချာဝွန်ဖျက်ကလင်ကပြောပါတယ်
။အာစာန်တန်းเขียนยังไงเราก็ยังบอกไม่ได้แต่ว่าไอ้การลงโทษอ่ะอาจจะลงโทษไม่เหมือนกัน
သူ့ပုံမှာဘယ်လိုပြစ်ဒဏ်ချမလဲဆိုတော့ကျွန်တော်တို့လောလောဆယ်မပြနိုင်သေးပါဘူး။စွဆွဲခံရသူတွေအကုန်လုံးကိုပြစ်ဒဏ်တစ်ခုတည်းတော့ချမှာမဟုတ်ပါဘူး။သူတို့ပါဝင်ပတ်သက်ခဲ့တဲ့အခန်းကဏ္ဍအပေါ်မှာမူတည်ပြီးတော့ပြစ်ဒဏ်တွေကွဲပြားနိုင်ပါတယ်။
ပြည်ကနေ2015ခုနှစ်တုန်းကထိုင်းနဲ့မလေးရှားနိုင်ငံနယ်စပ်အနီးတောအုပ်တွေထဲမှာလူမောက်ခိုကူးသူတွေအသုံးပြုခဲ့တဲ့ယာယီစခန်းတွေနဲ့အတူဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကလာတဲ့လူယူဆရတဲ့ရွှေ့ပြောင်းဝင်ရောက်လာသူ30ကျော်ရဲ့အလောင်းတွေကိုရှာတွေ့ခဲ့ပြီးတဲ့နောက်ပိုင်းထိုင်းဆိုရကလူမောက်ခိုကူးမှုတွေကိုအပြင်းထန်နှိမ်နင်းခဲ့တာဖြစ်တယ်လို့အင်းနီချင်းမြန်မာနဲ့မလေးရှားနိုင်ငံတွေနဲ့လည်းပူးပေါင်းဆောင်ရွက်ခဲ့တာပါလူကုန်ကူးမှုလုပ်ငန်းတွေမှာထိုင်းစစ်ဘက်အရာရှိတွေနဲ့အစိုးရအာဏာပိုင်တွေပါဝင်ပတ်သက်နေပြီးဒီကိစ္စကိုအစိုးရကထိရရောက်ကန့်တွယ်တာမရှိဘူးလို့လူခွင့်ရေးအဖွဲ့တွေနဲ့နိုင်ငံကကပြစ်တင်ပြောဆိုခဲ့တာကြောင့်လဲထိုင်းအစိုးရအနေနဲ့ဒီအခြေအနေကနေပြန်ပြီးတော့အဖက်ဆင်နိုင်ဖို့ကြိုးစားခဲ့တာပါဒါပေမဲ့လူခွင့်ရေးအဖွဲ့တွေကတော့လူမောက်ခိုကူးတဲ့လုပ်ငန်းတွေမှာပါဝင်ပတ်သက်ပြီးလွတ်မြောက်နေတဲ့သူတွေအများအပြားရှိနေနိုင်သေးတယ်လို့ပြောဆိုကြတယ်လို့လက်ရှိရုံးတင်စစ်ဆေးမှုတွေမှာလည်းတပ်သေးထွက်ဆိုသူတွေအနောက်ရှက်ပြုခံရတာကြားနာစစ်ဆေးမှုတွေကိုလျှော့ဝှက်လှုပ်ဆောင်ပြီးသတင်းမီဒီယာတွေကိုသတင်းရယူခွင့်ကန့်သက်ထားတာတွေကိုထောက်ပြကြပါတယ်လူကုန်ကူးမှုတွေကိုစတင်ဖော်ထုတ်စစ်ဆေးခဲ့တဲ့အကြီးတန်းရဲရာရှိဗိုလ်ချုပ်ဖော်ဝင်းဖုန်စီရင်ဆိုရင်အသက်အန္တရာယ်ချင်းချောက်ခံရတဲ့အထိကြုံခဲ့ရတာကြောင့်ထိုင်းနိုင်ငံကနေထွက်ပြေးခဲ့ရတဲ့အထိဖြစ်ခဲ့ပါတယ်ဒီကနေ့ကစပြီးတော့သုံးရက်ကြာဒီစင်ချက်ချမဲ့တရားခွင်ကိုလည်းသတင်းမီဒီယာသမားတွေလာရောက်သတင်းယူခွင့်ပြုမထားပါဘူး။ဖန်စီခံရချိန်တုန်းကစုစုပေါင်း103ဦးထဲမှာတဦးကတော့ရမန်ယူနေချိန်မှာတိတ်ဆုံးသွားခဲ့တာကြောင့်102ဦးပဲဆက်ပြီးတော့တရားရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။ဒီထဲကထိုင်းဗိုလ်ချုပ်ကြီးတဦးအပါအဝင်ဒါဇင်နဲ့ချီကိုအပြစ်ရှိတဲ့အကြောင်းဒီကနေ့တရားရုံးကဆုံးဖြတ်လိုက်တာဖြစ်ပါတယ်ရှင်။
မကင်ဖြူထွေးပြောပြသွားတာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလံမီတာ190တို့ကနေပြီးတော့ပဲဓာတ်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာလူမှုနဲ့ကျန်းမာရေးတကဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်မှာတော
့ဘယ်ဖဲရပါလဲဆိုတော့ဆင်အားနေဒီလက်စစ်တားထုတ်လို့ပြန်ရတာတဲ့ဆဲဆောက်တဲ့အချိန်မှာဆဲဆောက်တဲ့ကုမ္ပဏီတွေကအကျိုးစီးပွားရမ်းများပါတယ်ကြိုးစားများတဲ့ခါကျတ
ော့ပြဿနာပေါင်းစုံတည်မြစ်ဆုံးဆိုတဲ့ခေါင်းစဉ်နဲ့မြစ်ဆုံးဆက်စီမံကိန်းကိစ္စတွေကိုတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတက်ကြွလှုပ်ရှားသူတွေဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြရမှာပါ။အရင်နောက်အားကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးတော့လူမှုကျန်းမာရေးအစီအစဉ်ကိုနားဆင်ကြရမှာပါ။ဒီတစ်ပတ်မှာတော့တိတ်တဆိတ်လူသက်သမားလို့လည်းခေါ်ကြတဲ့သွေးတိုးရောဂါအကြောင်းကိုသိကြရမှာပါ။သွေးတိုးရောဂါကိုဂရုတစိုက်ထိန်းသိမ်းစောင့်ရှောက်မှုမပြုလုပ်ခဲ့ရင်လေဖြတ်၊လေငန်းရောဂါတွေအပါအဝင်ပြင်းထန်တဲ့နောက်ဆက်တွဲဆိုးကျိုးတွေဖြစ်စေနိုင်တာကြောင့်ကြိုတင်သတိပြုကာကွယ်ထားတဲ့အကြောင်းအထွေထွေယောဂအထုကုဆရာဝန်ကြီးတွက်ဖက်ပါမောက်ခဒေါက်တာမင်းစောဦးနဲ့တွေ့ဆုံမေးမြန်းထားပါရရှင
်အတန်တိတ်လူသက်သမားလို့သတ်မှတ်ခံရတဲ့တွေ့တွေ့ယောဂဟာယောဂစဖြစ်ဖြစ်ချင်းမှာနောက်ဆက်တဲ့ဆိုးကျိုးတွေဖြစ်ပေါ်ခံစားရခြင်းမရှိပေမဲ့ဖိပောင်ကျင်ကိုစနစ်တကျထိန်းသိမ်းစောင့်ရှောက်မှုမပြုလုပ်ခဲ့ဘူးဆိုရင်အချိန်ကြာလာတဲ့အခါလေဖြတ်တာတွေနှလုံးယောဂဖြစ်တာတွေကြောက်ကက်ပျက်စီးတာတွေလိုမျိုးပြင်းထန်တဲ့နောက်ဆက်တဲ့ဆိုးကျိုးတွေကိုဖြစ်ပေါ်စေနိုင်ပြီးအသက်ဆုံးရှုံးတဲ့အထိအန္တရာယ်ဖြစ်စေနိုင်တာကြောင့်ပေါ်ပေါ်ဆက်ဆက်သဘောမထားသင့်ဘူးလို့အထွေထွေယောဂအထုကုဆရာဝန်ကြီးဖြစ်သူဒေဗက်ပမောက်ခဒေါက်တာဦးမင်းစောဦးကပြောပါတယ်
သွေးတိုးယောဂရှိပြီးလက္ခဏာပြမှဆိုတခါလေးကြာတိတ်ဆိုးတဲ့ဆင်ကြမှာလက္ခဏာပြတတ်တာပေါ့နော်တော့ကိုကသွေးတိုးတော့ယောဂရှိတယ်နံပါတ်1ကတော့ရှိမရှိသေးကြအောင်လို့အောင်ပေါ့တော့တခါလေးစေကန်းသွားပြီးတိုင်ယုံနေတော့ရှိတယ်လို့တော့ပြောလို့မရအောင်နော်ခုနဆရာပရမဇိုးတို့ကပြောရသလို140 90ကျော်အဲ့ဒါအမြဲတမ်းသွားချိန်တိုင်းတက်နေတယ်အိတ်တက်ပေါ်ပြီးတက်တက်နေတယ်အကောင်းဆုံးတော့အိမ်မှာကိုကကူကက်က digital နော် digital blood pressure တိုင်းနဲ့ဆက်လေးတွေရှိလို့ဆိုအဲ့ဒါလေးတွေနဲ့တိုင်းပြီးတော့နော်အကယ်တက်နေတယ်ဟိုလက္ခဏာမပြတော့ညာလဲတက်နေတယ်ဆိုတော့ဒီရဆရာဝန်တွေတိုင်ပင်တင်တာပေါ့နော်
သွေးတိုးဝေနာရှင်တို့ဟာသွေးပေါင်ခြင်းကိုပုံမှန်ပမာဏအတွင်းထိန်းထားနိုင်မှုအတွက်အစားအသောက်ရွေးချယ်စားသုံးတာနဲ့ကိုယ်လက်လှုပ်ရှားအကစားပြုလုပ်တာတွေလိုမျိုးကျန်းမာရေးနဲ့ညီညွတ်တဲ့နေထိုင်စားသုံးမှုပုံစံတွေကိုပြုလုပ်ဖို့လိုအပ်တယ်လို့ယူဆကြပါတယ်တချို့ဝေနာရှင်တွေကတော့သွေးပေါင်ကြဆေးကိုနေ့စဉ်အချိန်မမှန်တောက်သုံးပေးမယ်ဆိုရင်သွေးပေါင်ခြင်းပမာဏကိုထိန်းထားနိုင်မယ်လို့ယုံကြည်ကြပါတယ်သွေးပေါင်ခြင်းကိုတတ်မှတ်ပမာဏအတွင်းမှာထိန်းသိမ်းထားနိုင်မှုအတွက်နေ့စဉ်အချိန်မမှန်ဆေးတောက်သုံးတာနဲ့ကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသုံးတာတွေကိုအတူတကွပြုလုပ်ပေးဖို့လိုအပ်တယ်လို့ဒေါက်တာဦးမင်းစောဦးကပြောပါတယ
်ဆရာတို့ဒီဝက်ခစ်ကတော့သွေးတိုးရောစီးကြိုးရောနော်ဒါတော်တော်များများမြို့နေလူဒန်းစားတွေတော့တောနေလူဒန်းစားတွေတော်တော်များများချစ်များတဲ့ယောဂဖြစ်လာတာပေါ့နော်အဲ့တော့အဲ့ဒီယောဂတွေကဟိုကုသတဲ့နေရာမှာဆရာတို့နှစ်ပိုင်းရှိပါတယ်တစ်ပိုင်းကတော့ဟို therapeutic life science changes ဆိုတာပြောတဲ့လူနေမှုနော်လူမှုဘဝနေမှုထိုင်ပုံစံတွေကြောင်းနေရတယ်နောက်တစ်ခုကကြောက်ဆေးတောက်ရတယ်ပေါ့နော်အဲ့တော့ဟိုတစ်ခါဒီကြောင်းရမှာဆိုဒီဆေးတောက်ရင်တော့မလုပ်လို့ရတယ်လို့အဲ့ဒါမျိုးလည်းမရပါဘူးနော်အဲဆေးဟိုဆေးမတောက်ငါလည်းဒီ life science ဒါလေးပဲလုပ်မယ်ဟိုကောင်းသွားမယ်လို့အဲ့လိုမျိုးလည်းမရှိပါဘူးဒီနှစ်ခုကတွန်တွဲပြီးတော့နော်ဆေးတောက်တာရဲ့life science changes တွေကနှစ်ခုတွန်တွဲပြီးတော့လုပ်ပါပါတယ်
သွေးတိုးရောဂါဖြစ်စေနိုင်တဲ့အကြောင်းအရာတွေအများကြီးရှိနေပေမဲ့သွေးတိုးရောဂါဝေနာရှင်တွေရဲ့ရာဂိုင်းနှုန်းအများစုမှာတော့သွေးတိုးဖြစ်စေတဲ့အကြောင်းရင်းကိုတိတိကျကျပြောဖို့ခက်ခဲတာကိုတွေ့ရပါတယ်အသက်ကြီးလာတာနဲ့အမျှသွေးတိုးရောဂါဖြစ်ဖို့အခွင့်အရေးများလာတာကြောင့်သွေးပေါင်ခြင်းကိုမကြာခဏဆစ်ဆေးပြီးသွေးတိုးရောဂါရှိမှရှိစောင့်ကြည့်သင့်တယ်လို့ပြောပါတယ
်သွေးတိုးရယ်ဆိုတာကတော့လူတွေတော်တော်များသိကြတယ်လို့အသက်ကြီးရင်တော့တိုးတာပဲပေါ့နော်ဆိုလိုတာယောက်ျားလေးဆိုအသက်40မျိုးသမီးဆိုအသက်50သွေးဆုံးပြီးနောက်ပိုင်းဆိုသွေးတိုးတာလေးကတော်တော်ဖြစ်လာတယ်ခုန140 90နဲ့ကျော်တာပေါ့နော်များသောအားဖြင့်လည်းအကြောင်းရင်းကရှာလို့မရအောင်90ရာခိုင်နှုန်းပေါ့နော်အဲ့ဒါကိုကျတော့ primary idiopathic hypertension ဆိုလို့ခေါ်တာတချို့တွေမှာတချို့ကြောက်ကက်ယောဂါတွေအကြောင်းတချို့နော်တခါတွေစီးဂျူတို့နော်ဟို thyroid disorder တို့အဲ့ဒါမျိုးတွေအကြောင်းနော်တခါတွေကျတော့ကိုယ်ဝန်ဆောင်လေးသွေးကိုယ်ဝန်ဆောင်တဲ့အချိန်မှာသွေးတိုးတာလေးရှိတယ်အဲတခါတွေကျဆေးတွေအကြောင်းနော် tract တွေအကြောင်းသွေးတိုးတာလေးရှိတယ်တော့ခါရကြအယ်ကိုဟောလို့ပေါ့ကြောင့်သွေးတိုးတာရှိတယ်။အဲဒါမျိုးတွေကိုတော့ဆရာတို့က secondary hypertension ဆိုလို့ခေါ်တယ်။ဒါပေမဲ့များသောအားဖြင့်တော့ဒါတွေကအနည်းစုပေါ့နော်။က 90ရာခိုင်နှုန်းကျော်တဲ့တွေ့တူယောဂါတွေဟာအသက်ကြီးပြီးတော့အသက်ကြီးတာအချက်ပဲတိကထားပြင်တည်တယ်ကျန်တာတော့ဟိုကော့ဆိုရှာလို့မရဘူးเนาะအဲ့ဒါကို primary idiopathic hypertension ဆိုလို့ပေါ့
တခါတလေမှာအကြောင်းတိုက်ဆိုင်လို့သွေးပေါင်ခြင်းယာယီမြင့်တက်တာမျိုးတွေဖြစ်နိုင်ပါတယ်တွေ့တူယောဂါလို့သတ်မှတ်နိုင်မှုအတွက်သွေးပေါင်ခြင်းပမာဏကိုအချင်းချင်းတိုင်းတာစစ်ဆေးပေးဖို့လိုအပ်ပါတယ
်ဆိုလိုတာတစ်ချိန်တည်းတိုင်းရုံနဲ့တော့တွေ့တူတယ်လို့ပြောလို့မရဘူးဟုတ်ပြီเนาะတစ်ချိန်အချိန်အခါဟို factor တော်တော်များများပေါ်မူပြီးတော့သွေးပေါင်ခြင်းအများအပြားနဲ့တက်တယ်เนาะအဲဒါကြောင့်ဆရာတို့ကဒီ chronically or persistently elevated blood pressure more than 140 90ပေါ့ဆိုလိုတာ140 90တက်เนาะကြာကြာလေးအနည်းဆုံးနှစ်ချိန်နော်အဲအဲ့ဒါမျိုးတက်တယ်ဆိုလို့ရှိရင်ဆရာတို့ကဒါသွေးတိုးယောဂါရှိနိုင်တယ်လို့သတ်မှတ်လို့ရတယ်နော
်တိတ်တဆိတ်လူသက်သမားလို့သတ်မှတ်ခံရတဲ့သွေးတိုးယောဂါဟာဂရုတစိုက်ထိမ့်သိမ်းဆောက်ရှောက်မှုမပြုတ်လုခဲ့ဘူးဆိုရင်လေဖြတ်လင်ငန်းယောဂါတွေအပါအဝင်ပြင်းထန်တဲ့နောက်ဆက်တွဲဆိုးကျိုးတွေကိုဖြစ်ပေါ်စေနိုင်တာကြောင့်ကျွတင်သတိပြုကာကွယ်ထားတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းတော်ပ
ါလူလူနဲ့ကျမ်းမာရေးအစီအစဉ်ကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနှာစင်နိုင်ပါတယ်ရှင်ခုမြမရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်တရုတ်တို့ဘက်ကပြန်လည်စတင်ဖို့နှစ်ချောင်းပေးနေတဲ့မြစ်စုံရေကာတာစီမံကိန်းကခဏဦးအကျိုးဖြစ်ထွန်းခဲ့သူတွေဟာပြည်သူတွေမဟုတ်တဲ့အကြောင်းစစ်ထောက်လန့်ရေးရရှိအောင်ဦးအောင်လင်းထွတ်တဘာဝပတ်ဝန်းကျင်ရေးတက်ကြွလှုပ်ရှားသူဒေါက်တာဝင်းမျိုးသူတို့နဲ့ဦးကျော်စံသာဆွေးနွေးသုံးသက်ထားပါရရှင
် NRI အစိုးရလက်ထက်အဓိကစင်ခေါ်နေတဲ့ပြဿနာထဲမှာမြစ်စုံကိစ္စဟာထိစုံကပါမယ်လို့ထင်ပါတယ်ဒါကြောင့်ဒီမြစ်စုံစီမံကိန်းအပေါ်မှာတရုတ်ဘက်ကဘယ်လိုသဘောထားရှိသလဲဆိုတာကျွန်တော်တရုတ်နိုင်ငံသားဆက်ဆံရေးရာကျွမ်းကျင်တဲ့ပညာရှင်တယောက်ကိုပြီးကြတဲ့အပတ်မှမေးမိတင်ဆက်ခဲ့ပါတယ်ဒီကနေ့မှာတော့ဒီမြစ်စုံဒီမှန်ကြီးဟာဘယ်လိုပေါ်ပေါက်လာသလဲမြန်မာဘက်ကသွေးရသားရတိုင်းပြည်ကျွတ်တဲ့လက်ခံခဲ့တာလားနိုင်ငံတကာမှာပြစ်ပယ်ခြင်းခံရတဲ့အချိန်မို့လို့အမတန်မန်ဆော့ပြီးတော့လိုက်လျောခဲ့ရသလားတရုတ်ကလက်လင်ချိုးပြီးခန့်ခဲ့လေသလားဆိုလိုက်ကျွန်တော်သိချင်ပါတယ်အဲ့ဒါကြောင့်ကျွန်တော်ဦးအောင်လင်းထုတ်ကိုစပြီးတော့မေးချင်ပါတယ်မြေဆုံစီမံကိန်းစပြီးဖြစ်ခဲ့တာကိုလည်းအကြမ်းမြင့်ပြောပါအောင်ခင်ဗျာ
။ထိုင်လုံးရဲ့တရင်ရက်ခွဲရပါသေး။မြေဆုံနဲ့ပတ်သက်ပြီးစပေါ်လာတာကတော့2004ခုနှစ်ဒီအာဆီယံဆမ်မစ်တစ်ခုမှာဖြစ်ပါလိမ့်မယ်။ပထမကြီးတန်းရှင်နဲ့အဲ့ဒီချိန်ကရုပ်သမရာပူကျင်တောင်းလို့စီဝေးပြင်ပမှာအလိုသဘောတွေ့ဆုံဆွေးနွေးခဲ့တာဖြစ်ရပါလိမ့်။ဒါပေမဲ့အဲ့ဒီချိန်တုန်းကဟိုသမရာလုတ်သွားတဲ့စတိတ်ချိန်ကအတွင်းဖြစ်ပါ။အဲ့ဒီချိန်တုန်းကသမရာပူကျင်တောင်းတာပြီးတော့မှဒီ AR မြင့်မှာပြစ်စုံစေစပြီးတော့မှဒီလက်စစ်တအားတွေကိုတရုတ်ကလည်းဝယ်မယ်ဗမာကလည်းလည်းပေါ့ပြန်ပြီးမယ်ဆိုတာပြောနေတရုတ်ကောင်းဆောင်ကနေပြီးတော့မှကျွန်တော်တို့ဒီမူကြီးတန်းရွှေကိုကန်းကန်းခဲ့တာရှိတယ်လို့ကျွန်တော်သိရပါတယ်အဲ့တော့အဲ့ချိန်အဲ့ဒီခါမှာတော့ဗိုလ်သူမူကြီးတန်းရွှေနေနဲ့တဘောတူတယ်လို့စုံရံခဲ့တဲ့ဒီတိုင်းကိုကျွန်တော်တို့ရှိပါတယ်ဒါပေမဲ့ဒီ AR မြင့်မှာဒီပြစ်စုံစေစပြီးတော့မှဒီအစ်တွေထုတ်ဖို့ပြဖို့လုပ်မယ်ဆိုလို့ရှိရင်ဘာဘာပြည်သူပြည်သားနဲ့အမှန်နိုင်ငံအတွက်ဘယ်တော့ငင်းနိုင်မယ်ဆိုတာကိုနောက်ပိုင်းနားလည်တဲ့အခါမှာအဲဒီကိစ္စကိုအသာလေးကျွန်တော်တို့ flow ပြီးမော်လေးညှောထားတဲ့ပုံမျိုးကျွန်တော်တို့လုပ်ခဲ့တာရှိပါတယ်။ဒီကြိမ်နဲ့မှာပဲအဲဒီချိန်အဲဒီကာလကတတိထားမိပါလိမ့်မယ်။ကျွန်တော်တို့ဒီရခိုင်ဘက်ကထွက်တဲ့ဒီဒဏ်ငွေကိုရောင်းတဲ့ကိစ္စမှာအိန္ဒိယကိုရောင်းပါလားပြည်သူကိုရောင်းပါလားဆိုတာမဆုံးဖြတ်သေးတဲ့အနေအထားကိုကျွန်တော်ရှိပါတယ်။ဟုတ်ကဲ့ဒီကသူတို့ဆက်ပြီးသားကဂျီရန်ပိုင်လိုက်နဲ့တွင်တယ်ဂျီရန်ပိုင်လိုက်ပြီးမှယထာနာလို့အကောလို့ပြီးပြီးပေါ့အဓိကကတော့ကျွန်တော်တရုတ်ပြည်ကနေဒီတော့မှဒီဘင်္ဂလားပင်လယ်တော်တို့သူတို့ကောလန်ဖက်ဖောက်သူတို့လုပ်တဲ့အနေအထားမျိုးနဲ့ကျွန်တော်တို့အဲ့ဒီကာလာတုန်းကကိုကျော်ကိုကြီးတန်းရှင်နဲ့ဆင်းရဲခဲ့တာရှိပါသည်2008ခုနှစ်မှာတန်ခါရေခင်း2008ခုနှစ်မှာနာဂစ်ပုံလေးကျွန်တော်တို့ကြားရတဲ့ကြောင့်ဘာသာနိုင်ငံအစိုးရရဲ့အစီအစဉ်ဟာနိုင်ငံတကာဒီရဲ့အဖြစ်ပင်ကိုဝိုင်းပြီးတော့မှခံရတဲ့အနေအထားရောက်ခဲ့ပါဆိုတော့သုံးသမကရဲ့ဒီလုံလေးကောင်စီမှာဗမာနိုင်ငံကိုစန့်ကျင်တန်းကွက်တဲ့အစိုးရကိုရှိရပါတယ်။နောက်အဲ့ဒီချိန်ထဲမှာပဲရုပ်နိုင်ငံရဲ့ဝန်ကြီးကဗိုလ်သူမှုကြီးတန်းချွေကိုလာတွေ့ပြီးတော့မှဗမာနိုင်ငံရဲ့ဒီ2008ကကဗမာမှာတော်လေးအယုတ်ဆိုးတယ်။နောက်ဒီလိုအယုတ်ဆိုးတဲ့အတွက်ကြောင့်မို့ဗမာပြည်နဲ့လည်းဟိုစင်စင်နေနေနေဟုတ်ဆိုတော့တရုတ်ကလာတတိပေးတဲ့နေသားမျိုးရှိခဲ့ပါတယ်။ဒီကြီးကတော့ဗိုလ်သူမှုကြီးတန်းချွေရဲ့တရုတ်နိုင်ငံရဲ့ဝန်ကြီးတို့အနှဲငယ်ပေါ့လေတောက်ကဆဖြစ်သွားတယ်လို့ကျွန်တော်သိရရပါတယ်။ဒီလိုနဲ့69ခုနှစ်မလာခိုက်ပါဗိုလ်သူမှုကြီးတန်းချွေရဲ့မူရငင်းရဲလုပ်ထားတဲ့ဖွဲ့တွေနေချမ်းဆောင်တက်လို့ရမယ်ဆိုပြီးတော့မမိန်ပေးခဲ့တာရှိပါတယ်။ဒီထဲမှာလက်ခံတဲ့ကိုကပ်ပုံချရှင်ဖွဲ့ကိုတက်နေရတဲ့တိုက်ပြီးတော့မှမောင်းဆိုးလို့ပါ။ကိုကပ်ဒေသမှာရှိတဲ့တရုတ်၃၀လောက်ကတရုတ်ပြည်ထဲကိုဝင်ပြေးရတဲ့အကြောင်းမျိုးရှိတယ်။အဲ့ဒီအချိန်ကမှတရုတ်သွားနေတဲ့တော်တော်လေးဗမာနိုင်ငံပေါ်မှာသူတို့ကြောထားရတာနဲ့ဒီလိုလုပ်ရပါလား
ူတပြေတော့တယောက်ကငင်းစားတင်ရေးကိုကျွန်တော်တို့အဓိကထားပြီးတော့ပြောပါတယ်။လို့ရပါမလားဆိုတော့စိတ်ဆုံးမှန်ဆုံးဖြစ်တဲ့အကြောင်းမလို့ကျွန်တော်တို့ဗမာပြည်ဘက်ကဟိုဘုရုံကြီးရှင်မန်းပေါ့လေ။သွားပြီးတော့ပြောတော်တော်များတွေ့ပြီးတော့မှရှင်းကြရတယ်။တောင်းပန်ရတယ်ပြီးရတယ်။ဒါပေမဲ့ဘုရုံကြီးရှင်မန်းလာတာကိုမကျေတဲ့အကြောင်းမလို့နောက်ထပ်မင်းတို့ရဲ့ကြီးရလာခဲ့ဆိုတဲ့အာမျိုးတိုးခိုင်တဲ့အကြောင်းမလို့ဘုရုံကြီးမော်ရေးကိုလာတယ်။ရုပ်ကြီးကကောင်းတော်များသွားပြီးတော့မှတွေ့ရတဲ့အချိန်မှရှိပါတယ်။အဲ့ဒီဘုရားမင်းမော်ရေးရှိပြီးတဲ့ချိန်မှာကျိုးနဲ့ပတ်သက်ပြီးတော့ဒီမြေဆုံကိစ္စကိုလက်မှတ်ထိုးပေးခဲ့ရတယ်။နောက်တစ်ခါမြန်မာပိုင်တိုင်းနဲ့ဖက်ပိုင်တိုင်းစိစားတခြားသောပေါ့ပုံစံတွေကိုဘုရားကြီးမော်ရေးအရှိမလက်မှတ်ထိုးပေးခဲ့ရတဲ့အချိန်ကိုကျွန်တော်တို့ရှိရပါတ
ယ်။ဒီနေရာမှာပထမတစ်ချက်ကတော့ဘုရားမကြီးတန်းရွှေကတရုတ်သမ္မတနဲ့အာဆီယံကိစ္စမှာတွေ့တဲ့အခါသူအလွတ်သဘောနဲ့ဒီကိစ္စကိုသဘောတူခဲ့တယ်ပေါ့နော်
။မှန်ပါတယ်ခင်ဗျ။အ
ဲ့ဒီအချိန်မှာသူဒီမြေဆုံလူတပ်မှန်ကိုဆောက်လိုက်ရင်ဘယ်လိုသဘာဝပတ်ဝန်းကျင်ထိခိုက်မှုတွေလူမှုရေးဆိုးဖြစ်တွေဖြစ်လာနိုင်လဲဆိုတာဘယ်ကျွမ်းကျင်သူဘသူရဲ့အကြံအဉာဏ်ကိုမှမယူဘဲနဲ့သူဟာသူသဘောတူခဲ့တာပေါ့နော
်ဟုတ်မှန်ပါတယ်ခင်ဗျအဲ့ဒီချိန်အဲ့ဒီကကဘသူရဲ့အကြံဉာဏ်ကသူဒီလိုပဲသူလွန်လာရေးပြောခဲ့တဲ့အနေအထားမျိုးကျွန်တော်တို့ဖြစ်ပါတယ်ခ
င်ဗျနောက်တစ်ခုကနောက်တစ်ခုကအဲ့ဒီတကယ်လက်မှတ်ထိုးဖြစ်လာတာကကိုကံကိစ္စနဲ့ပတ်သက်ပြီးတော့တရုတ်တို့ကမကျေနပ်ဖြစ်တဲ့အခါမှာတရုတ်တို့ကိုလိုက်ရောလုပ်ပြီးလုခဲ့ရတယ်ဆိုတဲ့ဘောပေါ့အဲ့ဒီကမှတရုတ်ကပြန်ဆတောင်းလာလားမင်းတို့ကမကျေနပ်ဘူးဒီဟာတွေထိုးမလားဆိုပြီးတော့များပြောနေသလား
ဒီကျွန်တော်တို့တာသမန်ရေးရတော့ဟိုဒါအကြက်ကန်တဲ့သဘောမျိုးပဲကျွန်တော်ဖြစ်ပါဘူးဒါတော့ဒါအတိုင်းလုပ်ခြင်းနဲ့ဆွေးဆံမျိုးကိုတခါတည်းစောင့်ကြရတယ်ဘူတရုတ်ကတွေပြီးတော့မှလူမှုစာလုပ်တဲ့နေသားမျိုးတွေတော့ရှိပါတယ်ခင်ဗျဒီပေါ်မှာအပေးယူနေတဲ့လက်ခံလိုက်ရတဲ့ဒီတိုင်းမျိုးရှိတယ်လို့ကျွန်တော်သိရပါတယ
်ဟုတ်ကဲ့ဒေါက်တာဝင်းမျိုးသူဘူဂျိုမူကြီးတန်းရွှေကပထမဆုံးခူချင်းတောက်ကိုသယုသမရခူချင်းတောက်ကိုသဘောတူခဲ့တယ်ပတ်သက်ပြီးဘယ်လိုသဘောရပါလဲခင်ဗျာ
ဒိန်းဒေတာကတော့သူတို့အဲတော့ကတော့ဘသူဘသူ့ကိုမှတိုင်ပင်နဲ့သဘောရှိရမတူပါဘူးအဲတော့နိုင်ငံရေးအနေထားရပဲတရုတ်ကိုဆောင်းရတော့လို့နိုင်ငံတကာမှာအကူအွယ်ပေးတဲ့အတွက်ပြီးတာတစ်ချက်မမနှစ်ချက်ကကျွန်တော်ထင်တာဒီကချင်လက်နက်ကိုင်ဖွဲ့စည်းတွေကိုလည်းမြေဆုံဆောင်ခြင်းဖြင့်တရုတ်ကပြန်ပြီးတော့ထိန်းချောင်းမယ်ပေါ့သူ့ရဲ့ဂျိုးစီဝါတဲ့ထိန်းချောင်းမယ်အဲဒီလိုလဲတွေးပုံရတယ်ပေါ့ဗျာကျန်တဲ့အချက်တွေကတော့သူတို့ဘာမှအသိပြီးတော့စဉ်းစားတာမရှိပါဘူးတော်တော်လည်းပဲဒီစင်ကောင်းဦးစီးဌာနကတော့အရင်တော့ကတော့သူတို့ဒီမြေဆုံသားမှာရေကာတာကြီးစောင့်မယ်ဆိုင်ရာဒီကိုဘလို့စင်ကောင်းစောက်ပြီးတော့ဒီအောက်ပိုင်းတွေကိုကာကွယ်မယ်ဆိုတဲ့စီမံချက်အတွေးခေါ်ပြီးရှိခဲ့တယ်ပေါ့အဲ့ဒါတွေကိုဒါဘိုးတော်ကြီးမူကြီးနေနဲ့သူကြည့်ပြီးတော့ဒါအကြမ်းမြင်သူတို့ကောင်းဆောင်ရင်းတွေ့တဲ့အခါမှာသူတို့ဒီနိုင်ငံရေးစဉ်းစားချက်တွေနဲ့ပါကျော်ရတဲ့ပုံပဲနေပါမယ်အသေးစိတ်တော့ကျွန်တော်တို့ကမပြောတတ်ဘူးပေါ့ဗျာ
ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီနေရာမှာတစ်ဆက်ထည့်မိကျင်ကဒီလိုစီမံကိန်းတွေကိုတန်းကြီးခေါင်းဆောင်တွေအနေနဲ့ဆုံးဖြတ်ချက်ချမှတ်ဆိုရင်နိုင်ငံရေးစုဆောင်တစ်ခုရကမကြည့်ပဲနဲ့အဲဒီသဘာဝပတ်ဝန်းကျင်လူမှုပတ်ဝန်းကျင်ဘက်ကကြည့်ဖို့ဘလောက်လိုအပ်ပါလဲဘလောက်အရေးကြီးပါလဲတော့မင်းဆို
1994တည်းကကျွန်တော်တို့ကဒီစဉ်စဉ်တည်းကဆွေမျိုးတိုးတဲ့ရေမူပေါ့ကျွန်တော်တို့ sustainable development ဆိုတာကိုဘဝရကိုချမှတ်ပြီးသားဖြစ်တယ်အဲ့တော့ three dimension ရှိတာပေါ့ကြည့်ရတဲ့အချက်ကြီး၃ချက်ရှိတာပေါ့တစ်ကစီးပွားရေးကကျွန်တော်တို့အကျိုးမြတ်ရှိလားနှစ်ကဆောင်ရပြောတဲ့ပတ်ဝန်းကျင်တည်ငြိမ်မှုကိုထိခိုက်စေမှာလားနံပါတ်၃ကတော့လူမှုရေးရာကိုလက်ခံနိုင်လားဆိုတဲ့အချက်ကြီးရှိတာပေါ့အဲ့တော့တစ်ချက်ချင်းတစ်ချက်ချင်းနဲ့မှာသေးသေးကြည့်ရမယ့်အချက်တွေလည်းအများကြီးရှိတာပေါ့ဗျာအဲ့ဒီကဘယ်အချက်ကိုမှသူသေချာအကြည့်ပုံမရဘူးပေါ့အတန်းမင်းတော့စီးပွားရေးတော့ကြည့်မှာပေါ့စီးပွားရေးကတက်ချေကြိုက်တယ်ပေါ့နော်တော့ဂျန်တဲ့ပတ်ဝန်းကျင်ရေးပါညာကြတော့မြန်မာနိုင်ငံကအဲတော့ကဥပဒေလည်းရှိမနေဘူးဘလို့ EIN SIN လိုရမယ်ဆိုတော့လည်းရှိမနေဘူးဆိုတော့ပြုတ်ဘက်ကလည်းဒါကိုသဘောကျပုံရပါတယ
်ဟုတ်ကဲ့စီးပွားရေးတက်ချေကြိုက်တယ်ဆိုတဲ့နေရာမှာတိုင်းပြည်အတွက်ကြိုက်သလားသူတို့အတွက်ကြိုက်သလားဆိုရင်အကျွန်တော်ဒီနေရာမှာ sensitive နဲ့ထင်ပါတယ်ဥအောင်လင်းတို့သီးတော့ပြောပါအောင်ခင်ဗျာ
ကျွန်တော်သီးသလားပေါ့လေအဲ့ဒီလုပ်ငန်းကိုဒိဗီရဲ့လောဆရာရဲ့စာကြည့်ရင်လောနဲ့ပတ်သက်ပြီးတော့မှလုပ်တဲ့အခြေအနေရှိပါတယ်။2009 2010ကျတော့ဒီမှုကပြုတ်သွားတဲ့ဒုတိယသမ္မတဘူဇော်ကြီးတရားဝင်ပေါ့။ဒါဘူဇော်ကြီးတရားဝင်နဲ့ခြေဆင်းလောလောဆယ်ဆန်းမမှုဘွားလောက်တွေကတော်လေးဒါရင်းနှီးနဲ့ဒီပေါင်းတင်ပြီးတော့မှစီးပွားရေးလုပ်လာတဲ့အဖွဲ့ကြီးပါ။ပြုတ်ဆက်ကတော့ဒီမြေဆုံဆယ်စောက်မဲ့အချိန်ကမှဒီရွာရင်းကြောင်းချေတာတွေကျန်တဲ့ဟိုကိစ္စတွေပေါ့လေ။အားလုံးအတွက်ဘူဇော်ကြီးဆန်းရာခဲ့ချီပြီးတော့ပေးတယ်လို့ကျွန်တော်သိရပါတယ်။ဟုတ်ဒါပေမဲ့ပြန်ပြီးတော့မှပေးတာကတော့ရွာလေးကိုပတ်သက်မဟုတ်ပဲပေးပါလိမ့်မယ်။ဒီတက်တယ်ကျွန်တော်အများစုကဒါဘုဒ္ဓကြီးတရားမူနဲ့အဲဒီကျေတော့ဘုဒ္ဓကြီးတန်းချေတဲ့ဒီကာကူရဲ့လက်ထဲကိုရောက်သွားတဲ့အချိန်မှရှိပါလေ။ကျန်လှမ်းမယ်ဆိုလို့ရှိရင်တော့ဘုပြုတ်သွားတဲ့ဘုဒ္ဓတရားမူလို့အတီဆုံးဖြစ်ပါလိမ့်မယ်။
အဲဒီသူတို့ရဲ့ကိုရေးအကျိုးစီးပွားအပြင်တိုင်းပြည်အတွက်လည်းတို့မှတ်တမ်းမှာဘယ်လိုတွေ့ရသလဲဆိုတော့ဒီမြစ်ဆုံကထွက်တဲ့ကျဲစစ်ဆောင်အား90ရာခိုင်နှုန်းကိုတရုတ်ပြည်ကိုပေးမယ်နှစ်ပေါင်း90သို့တော်လည်းပဲအဲ့ဒီပ တဲ့ CSS စွန့်အင်ကနေပြီးတော့အခွန်အောက်အဖြစ်နဲ့မြန်မာနိုင်ငံဟာအားလုံးစုစုပေါင်းစမ်းထောင်ပေါင်း50လောက်ရမယ်ဆိုပြီးတော့တချို့ဈေးညွှန်မှာလည်းဖော်ပြထားပါရခင်ဗျာအဲ့ဒါကောဘယ်လောက်ဖြစ်နိုင်ပါသလဲကျွန်တော်ဒေါက်တာဝင်းမျိုးသူကိုမေးချင်ပါတယ်ဒီကိစ္စ
ဖွက်ဖဲရပါလဲဆိုတော့ဆင်အားနေဒီလက်စစ်တာထုတ်လို့ပြန်ရတာတယ်ဆေးဆောက်တဲ့အချိန်မှာဆေးဆောက်တဲ့ကုမ္ပဏီတွေကအကျိုးစီးပွားရမ်းများပါတယ်အကျိုးစီးပွားများတဲ့အခါကျတော့ဆောင်းလို့တစ်ဖက်ကလည်းလက်စစ်တာကအများအားလိုအပ်နေတာဖြစ်တဲ့အတွက်ဒီတစ်ချက်မှုတွေမှာမယိုးသားမှုတွေတောင်းဝန်လည်းလက်တလုံးများလုပ်တာတွေရှိတယ်လို့ကျွန်တော်တို့ကသုံးသပ်ပါတယ်ဟိုအောက်ဆိုယူနီဗာစီတီက2014မှာလုပ်ခဲ့တဲ့ဒါကဘာမြစ်ကြီးတွေ140ကျော်ကိုလိမ့်လာတဲ့အခါမှာဒီ10ကြီးတိုင်း10ကြီးတိုင်းကသူတို့တွက်တယ်လို့စီးပွားရေးပြန်ရမှုလုံးဝမရှိဘူးပြောเนาะသူတို့ပြောလို့ဆောင်းကပြောလို့200ရင်းလုံး100ရင်းလုံးမဖြစ်ဘူးချို့နေရာမှာ400ရင်းလုံးလောက်တိပဲစာဆင်းသွားတာတွေရှိတယ်အဲ့တော့ဒီလို့ကြုံတွေ့ရတဲ့ခါမှာစီးပွားရေးအင်အားနဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာဆုံးချုပ်မှုကအများကြီးဖြစ်တယ်အဲ့တော့လေထဲမှာသာရနေပြီးတော့တကယ်ဘာမှရအောင
်ဒီစီမံကိန်းအခုပြည်သူကတော့ကန့်ကွက်နေကြတယ်တရုတ်အစိုးရကတော့ပြန်စကျင်တယ်သူကလေတံပစ်နေတယ်နိုင်ငံရေးဝန်ကြီးလာတော့ငါတို့ဒီကိစ္စကိုဆွေးနွေးမှာပဲမြန်မာပြည်ပကကြည့်မယ်ဆိုရင်တော့ပြည်သူတရားလုံးလည်းမလိုလားဘူးလူထုကိုကိုစားပြုပြီးတက်လာတဲ့အစိုးရကလည်းပဲလူထုဆန္ဒနဲ့ဆန့်ကျင်ပြီးတော့လုလိမ့်မယ်လို့မထင်ပါဘူးဆိုတော့စစ်တပ်အနေနဲ့ကောတချိန်ကစစ်တပ်အကြီးအကဲတွေစစ်တပ်ကြီးစိုးနေခဲ့တဲ့ခေတ်မှာဒီစီမံကိန်းကိုစတင်ခဲ့တဲ့လက်ခံခဲ့တဲ့ဆိုတော့စစ်တပ်အနေနဲ့ဘယ်လိုသဘောထားမလဲထင်ပါတယ်လေဦးအောင်လင်းတို့
ဒီနောက်ပိုင်းမှာဒီတမ်းမတော်အနေနဲ့ပဲဒီကြောက်နဲ့သူတို့ပြင်းတော့စည်ရေးရနည်းလေးရှင်းနေမှာမှရှိတဲ့အခြေအနေမျိုးရှိပါတယ်သူတို့ပြင်းတော့ကြောက်နေသားမှရှိတဲ့ဒီတိုင်းရင်းသားတစ်နေခံများပေါ်မှာကြောက်ရဲ့ထောက်ခံအားပေးမှုပေါ်မှာတော့တမ်းမတော်အနေနဲ့မင်းမျိုးရဲ့အတွက်ကြောင့်မလို့တမ်းမတော်အနေနဲ့ကတော့ဒီမြစ်ဆုံတဲ့ကိစ္စကိုလုံးဝဒီထောက်ခံနိုင်မယ်လို့ကျွန်တော်မထင်ပါဘူးခင်ဗ
ျဟုတ်ကဲ့အဲ့တော့စစ်တပ်ကလည်းလက်မခံဘူးဆိုရင်တရုတ်တွေရဲ့ဒီစီမံကိန်းပြန်လည်စတင်ရဲ့ကိစ္စကိုဖြစ်နိုင်ပါသေးလားဘယ်နည်းနဲ့တရုတ်တွေကြိုးစားလာနိုင်လို့ထင်ပါလဲခင်ဗျဒေါက်တာဝင်းမျိုးသူ
တရုတ်တွေကသူတို့ရဲ့ lobby တွေပြောနေတာကိုကြည့်ရတာကကျွန်တော်ဆုံးကပြောနှစ်ချက်ပဲပေါ့တစ်ချက်ကကောင်းကျိုးနဲ့ဆိုးကျိုးရှင်ကောင်းကျိုးများတယ်ဆိုတာကိုသူကပြောမယ်ပြောတဲ့အခါမှာကျွန်တော်တို့ကတရုတ်တွေထွက်ပြောမှာမဟုတ်ဘူး Harvard တို့ဆိုအောင်လို့ပြင်သစ်တို့ကပြောတော့မှာဒါသူတို့တွေအကုန်လုံးဒါလည်းဝဲစီကြအုပ်ပြီးသွားပြီကျွန်တော်ပြီးသလောက်ပါအဲ့တော့ဒါကျွန်တော်တို့ပြည်သူ့ကြားထဲမှာကွဲမယ်ဟာတကယ်ကောင်းကျိုးများတာပဲကျွလားနိုင်ငံတကာဖွဲ့စည်းတွေကထောက်ခံတယ်ဆိုတာဖြစ်လာအဲ့တော့ကျွန်တော်တို့ကဒါကိုမမြင်တော့ဘူးထားလိုက်ကျွန်တော်ကြည့်လိုက်မယ်ဆိုတော့လည်းပဲနောက်တစ်ချက်ကသူဘာပြောလဲဆိုရင်ဆိုအပ်တယ်လို့လက်စစ်ရာ90ရာခိုင်နှုန်း90ရာခိုင်နှုန်းသူတို့မရှိတော့ဘူးဗမာပြည်ပဲအကုန်ပေးလိုက်မယ်ပုံစံမျိုးသူတို့အကုန်ပြောနေတယ်အဲ့တော့ပြည်သူဟာကြီးကျယ်ကွဲမယ်သဘောထားဖြစ်နေဒါကြောင့်ကျွန်တော်ကโอเคดีเฉยนี่ก็เราก็ขณะท้าไล่โหเนาะกองจูมาเลยบะมาบีโปจูสิมั้ยท้าไล่โหตลอดเลยเว้ยตรุปีท้าได้กระดิโหเราบลาวยုံอ่ะมะเลยဆိုတော့အချက်เนี่ยပြည်သူကတိုင်းဖို့လို့ရဲ့ဖြစ်ခဲ့တဲ့ဟာပြီးပြန်ကြည့်ဘယ်ဟာမှကျွန်တော်တို့လက်ပတောင်းမဲ့ကြည့်ဗျာကျွန်တော်ဘလုံးမမြုံနိုင်ဘူးဒါကြောင့်กระดิဖောက်ရင်ဟောအဲกระดิဖောက်တာကိုကျွန်တော်တို့ကဒါကိုတွန်းအားပေးပြီးတော့ထိန်းចောင်းဖို့တယ်ကျွန်တော်တို့မှအင်အားပါရှိလဲဒီကျွန်တော်ဖမ်းသားတဲ့ဒီတခိုးတော်မှဒါထောင်ချပြီးပြန်လွတ်ပေးရတဲ့အနေသားဖြစ်တယ်အဲ့တော့ကိုယ့်အိမ်နဲ့ငကားဝင်ပြီးရင်တော့ကိုမဖမ်းမှုကတည်ရင်လည်းရှိတယ်အဲ့တော့ဒါကဆုံးအပ်တော့လို့ကောင်းကျိုးတွေများလာဗမာပြည်ကျိုးရှိတာနဲ့စဉ်းစားမယ်အချက်တော့မဟုတ်တော့ဘူးကျွန်တော်မြင်တာကျွန်တော်တို့ရဲ့တကယ်ချုပ်ချာအာဏာပိုင်ဆိုင်မှုဆိုလေအချက်တစ်ချက်တရားကိုဖြတ်ပြီးစဉ်းစားမယ်တော့ရှိတယ်ကျွန်တော်စိုးရိမ်တာဒီလိုတရုတ်တွေကပြောလာတဲ့အချိန်မှာနိုင်ငံရေးသမားတွေလည်းဝေဝါ့မယ်ပြည်သူတွေလည်းဝေဝါ့မယ်ဆိုရင်တော့ရလကတမျိုးဖြစ်သွားနိုင်တယ်လို့လည်းကျွန်တော်ကခံမှန်းတယ်
ဥကြဆန်တာရဲ့မြန်မာရေးတုံတက်ချက်ပြန်လဲထုတ်လွှင့်ချက်ကိုကြာတာပရင်းနေ့မနေ့ပိုင်းမှာနောက်တစ်ချိန်နှာစင်နိုင်ပါလေရှင
်ဒေါ်ရရှင်များရှင်နယ်သာလန်နိုင်ငံမှာလူငယ်တွေ10နှစ်အတွင်းပြာစွဲမှုတွေကျဆင်းလာတာပြစ်မှုကျူးလွန်သူတွေအပေါ်အပြစ်ပေးတဲ့ပုံစံပြောင်းလဲလာရကအကျဉ်းသားမရှိသလောက်ဖြစ်လာနေတာကြောင့်အကျဉ်းထောင်တွေပိတ်ပင်နေရပါတယ်အကြီးတန်းအယုတ်ဆိုးတဲ့မှုခင်းတွေအပါအဝင်ပြာစွဲမှုသတင်းတွေမကြာခဏကြားနေရတဲ့မြန်မာနိုင်ငံမှာရောရာဇဝတ်မှုကြဆင်းရေးပြစ်မှုကျူးလွန်သူတွေကိုပြုပြင်ရေးဘာတွေလုပ်နိုင်မလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ပြီးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စစ်စင်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုနောက်ဆုံးကြန့်နေသေးတဲ့တပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရန်နိုင်ကစူးစီးတင်ပြထားပါရစေ။
ရနိုင်မှာ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Roger Federer ဟာ Wimbledon ပြိုင်ပွဲကိုပိုဆွဲပြီးတော့ Wimbledon နဲ့ Grand Slam စံချိန်သစ်တွေတင်လိုက်ပါတယ်။ England နောက်တန်းလူ Kyle Walker ဟာကမ္ဘာဈေးကြီးဆုံးနောက်တန်းကစားသမားဖြစ်လာပါပြီ။ Qatar နိုင်ငံကိုကမ္ဘာဖလားကျင်းပခွင့်ရုပ်သိမ်းဖို့အိန္ဒိယနိုင်ငံတချို့ကတောင်းဆိုလိုက်တာကြောင့်2022ကမ္ဘာဖလားအချိန်ဘယ်လိုဖြစ်လာမှာလဲဆိုတဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဆွစ်ဇာလန်နိုင်ငံကကမ္ဘာကျော်တင်းနစ်ကစားသမား Roger Federer ဟာ Wimbledon မှာ၈ချိန်မြောက်ပိုဆွဲပြီးတော့အများဆုံးပိုဆွဲသူဖြစ်တဲ့စံချိန်တင်လိုက်ပါတယ်။အမျိုးသားတူချင်း Final ကိုတနင်္ဂနွေနေ့ကကစားကြတာမှာ Roger Federer က Croatia က Marin Cilic ကို 6-3 6-1 6-4 နဲ့3ပွဲပြတ်အနိုင်ရပြီးတော့ Wimbledon Champion ဖြစ်သွားပါတယ်။ဒါဟာ Federer အတွက်တော့ Wimbledon ကို၈ချိန်မြောက်ပိုဆွဲတာဖြစ်ပြီးတော့အမျိုးသားတွေထဲမှာWimbledon ပြိုင်ပွဲကိုအများဆုံးရရှိလိုက်တာလည်းဖြစ်ပါတယ
် Yes it is very special Wimbledon was always my favorite tournament will always be my favorite tournament and
Wimbledon ကို၈ချိန်မြောက်ရလိုက်တာကတော့ဘာနဲ့မှမတူပါဘူး Wimbledon ပြိုင်ပွဲဟာကျွန်တော်အကြိုက်ဆုံးပြိုင်ပွဲပါကျွန်တော်အရင်ကြိုက်တဲ့ကစားသမားတွေဒီမှာကစားခဲ့ကြတယ်အဲ့ဒီလူတွေကြောင့်ပဲကျွန်တော်လည်းပိုကောင်းတဲ့ကစားသမားဖြစ်လာတာပါ Wimbledon မှာတမိုင်းစံချိန်သစ်တင်နိုင်လိုက်တဲ့ဆိုတာကျွန်တော်အတွက်ပြောမပြနိုင်လောက်အောင်ပါပဲ
ဖရိုဟာအခုနှစ် Australian Open မှာလည်းပိုဆွဲခဲ့တာကြောင့်ဒါသူ့အတွက်တော့အခုနှစ်မှာဒုတိယမြောက် Grand Slam Champion ဆုဖြစ်ပါတယ်။ဖရိုဟာ Wimbledon ကို2003 2004 2005 2006 2009 2009 2012နဲ့2018ခုနှစ်တွေမှာ၈ချိန်ပိုဆွဲပြီးတော့အမျိုးသားရေးထဲမှာ Wimbledon ပြိုင်ပွဲကိုအများဆုံးပိုဆွဲထားတာဖြစ်ပါတယ်ခင်ဗျာ။အနေနဲ့ကမြို့သမီးတူချင်းနောက်ဆုံးဖိုင်နယ်မှာတော့ချန်ပီယံ၅ချိန်ဖြစ်ဖူးတဲ့အမေရိကန်က Venus Williams နဲ့ Spain နိုင်ငံကအဆင့်14 Gabina Muguruza တို့ကစားခဲ့ကြပါတယ်။ပထမပွဲမှာနှစ်ယောက်စလုံးချိန်နဲ့ကစားပြီး Venus နိုင်မလို့ဖြစ်ပြီးမှ Muguruza ကခွန်ကားနဲ့နိုင်သွားပါတယ်။ဒုတိယပွဲမှာတော့ Muguruza ကအပြတ်အသတ် 6-3 ညနဲ့နိုင်ပြီးနောက်ဆုံးမှာခွန်ကား 6-3 ညနဲ့နှစ်ပွဲပြတ်နိုင်ပြီးတော့ Wimbledon Champion ဖြစ်သွားခဲ့ပါတယ်။ဒီပွဲနိုင်လိုက်တာနဲ့ပတ်သက်ပြီးတော့ Muguruza ပြောတာကတော့
I always come very motivated to the Grand Slams and I don't know since I lost the final here you know I wanted to change that and I came thinking I'm prepared
ကျမ Grand Slam ပြိုင်ပွဲတွေကစားရတာအရင်ကြိုက်ပြီးအစွမ်းကုန်ကြိုးစားပါတယ်။ကျမဒီ Wimbledon Final ကိုရှုံးပြီးကတည်းကဒါကြီးကိုပြောင်းချင်တာပါ။ဒီအတွက်လည်းပြင်ဆင်ခဲ့ပါတယ်။ပြိုင်ပွဲတစ်လျှောက်လည်းကောင်းကောင်းကစားနိုင်ခဲ့ပြီးတဖြည်းဖြည်းနဲ့ပိုပြီးကောင်းလာခဲ့တယ်။တပွဲပြီးတပွဲကျမပိုကောင်းလာပြီးဒီပွဲမှာလည်းကကောင်ကစားနိုင်ခဲ့တယ်။ Wimbledon Champion ဖြစ်ဖို့ကကျမရဲ့အိမ်မက်ဖြစ်ပြီးအခုတော့အဲ့ဒီအိမ်မက်တွေတကယ်ဖြစ်လာပါပြီ။ Venus ကစားတာကိုကြည့်ပြီးကျမကြည်ပြင်းအားကျခဲ့တာပါရှင
်။ Muguruza တွတ်တော့ဒါဟာ Wimbledon ကိုပထမဆုံးအကြိမ် Champion ဖြစ်တာဖြစ်ပြီး Grand Slam ဆုဖလားကိုတော့ဒုတိယအကြိမ်မြောက်ရရှိတာဖြစ်ပါတယ်ခင်ဗျာ။ဘောလုံးသတင်းတွေဘက်မှာတော့အသက်16နှစ်အရွယ်ဥရောပဖလားဘောလုံးဘွဲမှာတော့အင်္ဂလန်သင်းဘူဆွဲပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဂျော်ဂျီယာနိုင်ငံမှာစနေနေ့ကကစားတဲ့နောက်ဆုံးဖိုင်နယ်မှာအင်္ဂလန်ကပေါ်တူဂီကို2-2နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတစ်ပတ်ဘောလုံးသမားအပြောင်းရွှေ့သတင်းမှာတော့ဘိုင်ယန်မြူနစ်ကရီယယ်မက်ဒရစ်အသင်းမှာကစားနေတဲ့ကိုလံဘီယာတိုက်စင်မှုဟာမစ်ရိုဒရီဂက်စ်ကိုနှစ်နှစ်စာချုပ်နဲ့အငားခေါ်လိုက်ပါတယ်။ဘိုင်ယန်အသင်းမှာပုံမှန်နေရာတနေရာရဖို့ကြိုးပမ်းသွားမယ်လို့လည်းရိုဒရီဂက်စ်ကပြောပါတယ်
Bueno, yo creo que ya todos saben de que acá hay grandes jugadores, de que tienes que entrenar bien para poder ganarte algo. Y bueno, yo creo que donde
Dima Agazadama Gao ni belao shi de so ra lu dai ti pi atin ma pouman tania ya bo twe ayan ko chu sa ya ma ba. Chano ni ne ga ro ni pya gaza si chin ne niya ma gaza taw ma ba. She dan be asun, nya asun a pyin number 10 niya ga ni le gaza nai ma de.
ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကတော့ Real ကသူ့ကိုထုတ်ရောင်းမယ်ဆိုတဲ့သတင်းတွေထွက်ခဲ့ပြီး Premier League ကိုရောက်လာနိုင်တယ်လို့ခန့်မှန်းနေကြပြီမဲ့အခုနောက်ဆုံး Bayern ကသူ့ကိုနှစ်နှစ်အငါးစာချုပ်နဲ့ခေါ်လိုက်တာဖြစ်ပါတယ်ခင်ဗျာ PSG တင်းကတော့ Juventus မှာကစားနေတဲ့ Brazil နောက်တန်းလူ Daniel Alves ကိုခေါ်ယူလိုက်ပါတယ် PSG ကသူ့ကိုနှစ်နှစ်စာချုပ်ချုပ်လိုက်တာဖြစ်ပြီးတော့ PSG ကိုပြောင်းလာရတဲ့အတွက်သူအနေနဲ့ကြည်နဲ့တယ်လို့ Alves ကပြောပါတယ
်။ Es un gran placer estar aquí. Es un gran placer compartir sueños. es un gran placer jugar para un club
PSG အသင်းကိုရောက်လာတဲ့အတွက်အရန်မဲဝမ်းသာကျေနပ်မိပါတယ်။ရီမန်းချက်တူတဲ့အသင်းကိုရောက်လာတဲ့အတွက် PSG တို့အသင်းကြီးတစ်သင်းကိုရောက်လာတဲ့အတွက်ကျေနပ်မိပါတယ်။ PSG အသင်းကို Paris မြို့အဆင့်တန်းလိုမျိုးရောက်အောင်လုပ်သွားဖို့လိုတယ်လို့ကျွန်တော်ထင်ပါတယ
်။အသက်34နှစ်ရှိဖြစ်တဲ့ Alves ဟာ Man City ကိုပြောင်းမယ်လို့သတင်းတွေထွက်ခဲ့ပြီးမှအခုနောက်ဆုံး PSG ကိုရောက်ရှိလာတာဖြစ်ပါတယ်ခင်ဗျာ။ပရီးမီးယားလိဂ်မှာတော့တော်တနမ်မှာကစားနေတဲ့အင်္ဂလန်နောက်တန်းလူကားလ်ဝေါ်ကာကိုမန်စီးတီးအသင်းကပေါင်တန်း90နဲ့ဝယ်လိုက်ပါတယ်။ဒါဟာနောက်တန်းလူတွေထဲမှာတော့အသင်းပြောင်းရွှေ့ကြီးအများဆုံးစံချိန်တင်လိုက်တာဖြစ်ပါတယ်။မန်စီးတီးကိုရောက်လာတဲ့အပေါ်မှာဝေါ်ကာပြောတာကတော့
It feels a little bit surreal at the minute where I've been at the previous club for so many years.
ကျွန်တော်ရဲ့အသင်းဟောင်းတော်တနမ်မှာနှစ်ပေါင်းများစွာကစားလာခဲ့တဲ့အတွက်အခုချိန်ကကျွန်တော်အတွက်တော့အိမ်မက်လိုပါပဲ။ဒါပေမဲ့ဒါကကျွန်တော်ကစားသမားတက်တန်းမှာစာမျက်နှာသေးဖြစ်ပြီးစိတ်လို့ရှာမိပါတယ
်မန်စီးတီးကဇာဗလက်တာဆန်ညာကလီရှီတို့ကိုပြီးခဲ့လာကအသင်းကနေထွက်ခွင့်ပေးလိုက်တဲ့အတွက်နောက်တန်းအစွန်လူတယောက်ကိုအစားထိုးဖို့လိုအပ်နေတာဖြစ်ပါတယ်ခင်ဗျာနောက်နောက်ဆက်နေကဘာဖလားကိုကာတာမှာကျင်းပဖို့ခွင့်ပြုထားတာကို FIFA ကဘာဘောလုံးဖွဲ့ချုပ်အနေနဲ့ပြန်ရုပ်သိမ်းဖို့ကာတာနဲ့တန်တမာရေးဖျက်တောက်တဲ့နိုင်ငံ6နိုင်ငံကတောင်းဆိုလိုက်ပါတယ်။အဲ့ဒီနိုင်ငံတွေကတော့ Saudi, Yemen, Mauritania, UAE, Bahrain နဲ့အီဂျစ်နိုင်ငံတွေဖြစ်ပါတယ်။ငကိုကလေးကအငင်းပွားစရာတွေဖြစ်ခဲ့တဲ့2022ကဘာဖလားဟာအကြမ်းဖက်သမားတွေကိုထောက်ပံ့နေဆိုပြီးတော့ကာတာရဲ့အိမ်နီးချင်းနိုင်ငံတွေကတန်တမာရေးဖျက်တောက်ခဲ့တာကြောင့်ကာတာကမ္ဘာဖလားကိုဘလောက်ထိရိုက်ခတ်မှုရှိလာမလဲနောက်ထပ်ဘယ်နိုင်ငံတွေပါလာအောင်မလဲဆိုတာကတော့စိတ်ဝင်စားစရာလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ရဲ့သတင်းပတ်စင်အားကစားသတင်းကဏ္ဍကိုနာဆင်ခဲ့ရတာပါရှင်အခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ10:00နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြည့်ပြည့်ချင်းည10:00နာရီကနေ17:00နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနာဆင်နိုင်ပါတယ်ရှင်အခုတော့ VOE ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါဦးမယ်ရှင်
။ဂျမင်းနိုင်ငံမှာဒီလဆန်းပိုင်းတော့ကျင်းပခဲ့တဲ့ကမ္ဘာစီးပွားရေးထိပ်သီးနိုင်ငံပေါင်း20 G20 စီးပွားပွဲတွင်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နောက်တစ်ချိန်တွေ့ဆုံခဲ့ကြောင်းသမ္မတအင်ပြူတို့ကအင်္ဂါနေ့နောက်ပိုင်းမှာပဲအတည်ပြုပြောဆိုလိုက်ပါတယ်။ဇူလိုင်လ9ရက်နေ့ကဂျမင်းနိုင်ငံဟမ်ဘတ်မြို့မှာနှစ်နာရီကျော်ပထမဆုံးအချိန်မြင်နဲ့ချင်းဆိုင်တွေ့ဆုံပြီးအဲ့ဒီနေ့ညနေပိုင်းမှာပဲ G20 ဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေနဲ့စနီးစဲတွေတက်ရောက်တဲ့ညစာစာပွဲအခမ်းအနားမှာနောက်တစ်ချိန်ထပ်မံတွေ့ဆုံခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဘရက်ဝါမလက်ထက်မှာပြတ်ထန်းခဲ့တဲ့ကျန်းမာရေးဆက်ရှောက်မှုဥပဒေကိုပဲဖြစ်ဖို့ခုနှစ်နှစ်ကြာဂရီးပေးထားတဲ့အတိုင်းလှုပ်ဆောင်ဖို့ထက်လွတ်တော်လူများစု Republican ကိုယ်စားလှယ်တွေကိုသမ္မတဒေါ်နယ်ထရန့်ကတိုက်တွန်းလိုက်ပါတယ်။လက်ရှိကျမရေးဆက်ရှောက်မှုဥပဒေကိုအစားထိုးမဲ့ဥပဒေကျန်းတရားကိုလွတ်တော်မှာမဲခွဲဖို့မအောင်မြင်ဖြစ်ခဲ့ပြီးနောက်တစ်နေ့မှာပဲ Republican ထက်လွတ်တော်အမှတ်52ယောက်ကိုသမ္မတကအင်ပြီးတော့မှနေ့လယ်စာတက်ခင်းပြီးဆွေးနွေးတိုင်ပင်ခဲ့တာပါ။ကျန်းဖက်ဝါရနဲ့ဆက်နွယ်တဲ့ဆွဆွဲချက်နဲ့ဂျမနီနိုင်ငံသားတယောက်ကိုတူရကီနိုင်ငံကဖမ်းဆီးထားတဲ့ပေါ်ဂျမနီနိုင်ငံကအပြင်းထန်ဝေဖန်လိုက်ပြီးအမြန်ဆုံးပြန်လွတ်ပေးဖို့လဲတောင်းဆိုလိုက်ပါတယ်။ဂျမန်ဆိုရဲ့မချေနှက်မှုကိုတူရကီဆိုအနေနဲ့ချက်ချင်းလက်ငင်းတုံ့ပြန်ဖို့ဂျမနီနိုင်ငံသားပီတာစတော်နာရဲ့အမှုနဲ့ပတ်သက်လို့ဂျမနီဆိုရဲ့လူလာချက်တွေကိုရှင်းရှင်းလင်းလင်းသဘောပေါက်ဖို့ဂျမန်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူကတောင်းဆိုလိုက်တာပါ။ထိုင်းနိုင်ငံမှာဒီကနေ့လူကွန်ကူမှုဆိုင်ရာကြားနာစစ်ဆေးမှုတွင်အဖြစ်ရှိကြောင်းစီမံစင်ချက်ချခံသူတွေမှာထိုင်းစစ်တပ်ဗိုလ်ချုပ်ကြီးတူလည်းပါဝင်ခဲ့ပါတယ်။လူကွန်ကူမှုမှာတော့ပါဝင်ပတ်သက်သူအဖြစ်နဲ့ဆွဆွဲခံထားသူတရားခံ103ဟောက်တယ်မင်းပါဝင်ခဲ့ပါတယ်။
ဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမက်ကင်ဖြူတွေဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့မီခေးဒူဗင်စကီဖြစ်ပါရရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voenews.com မှာလည်းနားဆင်နိုင်ကြပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမခွန်နိုပါရှင်။
This program has come to you from the Voice of America, Washington.